Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တန်ရဲ2022ခုနှစ်ဇွန်လ2ရက်ကြာတာပတင်းနေ့မနက်ဖက်တန်လွင့်အစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့တိုက်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့တန်လွင့်အစည်းအဝေးကိုတာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ်
ကျမနင်္ဂလာပါဒီကနေ့သတင်းတွေကိုတော့ကိုခင်မောင်ဆိုမနဲ့အတူတင်ပြသွားရမယ်ယူကရိန်းအတွက်ပို့ပြီးတော့အစင်းမြင့်တဲ့ဒုံးလက်နဲ့ခရယာမီကြောက်တွေကိုအမေရိကန်ကကူညီမယ်လို့ပြောပါတယ်အမေရိကန်နဲ့တိုင်ဝမ်ကြားကုန်သွယ်ရေးသဘောတူညီမှုတစ်ခုလက်မှတ်ရေးထိုးလိုက်ပါတယ်ဆီအာနာတင်ထားတဲ့မြန်မာနိုင်ငံတွင်အိုးရင်စွန့်ထွက်ပြေးရသူကတသန်းကျော်တိပထမဆုံးရောက်လာပါတယ်ဒီလိုသတင်းတွေကိုကြားမှာပါရှင
်ဟုတ်ကဲ့ပါခင်ဗျာအဲ့ဒီသတင်းတွေအပြီးမှာတော့သတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်ခင်ဗျာ
Hatmadaw or state armed forces as well as non-state armed groups to avoid using schools for military purposes and to refrain from attacking
မြန်မာနိုင်ငံမှာပြည်ပကတွေအတွင်စာသင်ကျောင်းတွေကိုစီရေးအရာအသုံးပြုတာတိုက်ခိုက်တာတွေမလုပ်ဖို့ကမ္ဘာပညာရေးကဏ္ဍကာကွယ်ရေးအဖွဲ့ကြီးကတိုက်တွန်းလိုက်ပါတယ်။မကြာမီပဲပြည်စုံကနောက်တော်တာဆင်ရပေါ်မှာအဲ့ဒီနောက်ကလေးမျိုးနယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ဒေသခံ PDF တပ်တွေတိုက်ပွဲဖြစ်ပွားနေပြီးကြီးရွာတွေမီးရှို့ခံရတာရှိသလိုအရသားတွေထိခိုက်မှုလည်းရှိနေပါတယ်။ဒါအပြင်နောင်ချိုပညာရေးမှုရုံးမှာဘုံပေါက်ကွဲခဲ့လို့ပြည်ထောင်စုဝန်ထမ်း10ဦးထိခိုက်ဒဏ်ရာရပြီးတဦးသေဆုံးခဲ့ပါတယ်။ဖားကန်နယ်ထဲမှာတနက်နေ့ပြစ်ဒဏ်ခံရတဲ့လူငယ်အလောင်း၄လောင်းတွေ့ရှိခဲ့ပါတယ်။စားတဲ့သတင်းပေးပို့ချက်တွေကိုနောက်တော့တဆင်အားဖို့ရှိပါတယ်။အဲ့ဒီနောက်မှာတော့မြန်မာရေးသုံးသပ်ချက်ပြည်သူ့ကျမ်းမာရေးအစီအစဉ်နဲ့အားကစားကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့ဒီကနေ့စီစဉ်ထားပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုနားလောင်တဲ့ကိုခမောင်စိုးမင်းတို့ကပြောပြပါရမယ်ခင်ဗျာ။
ယူကရိန်းနိုင်ငံနဲ့ရုရှားတို့ကြွကြော်စစ်ဆင်နွှဲနေတာလေးလာတဲ့ရောက်လာချိန်မှာပဲယူကရိန်းအတွက်ပို့ပြီးတော့အစင်မြင့်တဲ့ rocket စနစ်တွေနဲ့ခရမ်းမီကြောက်တွေဒေါ်လာတန်900ပို့ပေးပို့သွားမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဗိုလ်ဒုနေမှာပြောပါရယ်ရုရှားပိုင်နယ်နဲ့မြေတဲ့အမေရိကန်လက်နက်တွေနဲ့ပစ်ခတ်တိုက်ခိုက်တာမျိုးမလုပ်ဘူးလို့ယူကရိန်းဘက်ကအာမခံထားပါတယ်လို့လည်းသမ္မတအိမ်ဘျူရိုကပြောပါရယ်ရုရှားတို့ရဲ့ရန်ကနေသူတို့ပိုင်းနယ်မြေတွေကိုကာကွယ်နေတဲ့ယူကရိန်းအတွက် HIMARS လို့ခေါ်တဲ့ rocket ပစ်လွတ်တဲ့စနစ်တွေနဲ့လက်နက်ခရမ်းတွေပေးပို့သွားမယ်လို့ဗိုလ်ဒူနေကထုတ်ပြန်ချက်မှာသမ္မတဘိုင်ဒန်ကပြောထားပါရယ်။လွတ်လပ်မှုအတွက်တိုက်ပွဲဝင်နေကြတဲ့ယူကရိန်းကိုသမိုင်းဝင်အကူအညီတွေပေးအရင်းကမ္ဘာကြီးကိုအမေရိကန်ကဆက်ပြီးတော့ဦးဆောင်သွားမယ်လို့လည်းကြေညာချက်မှာပြောထားပါရယ်။အခုပို့မဲ့လက်နက်တွေထဲမှာကီလိုမီတာ80ထိရောက်အောင်ပြင်နိုင်တဲ့တားလပ်ပစ်ဒုံးလက်နက်တွေလည်းပါပါရယ်။အခုလိုယူကရိန်းကိုလက်နက်နဲ့ခရမ်းမီကြောက်တွေကူညီထောက်ပံ့ပေးတာကစစ်မြေပြင်မှာယူကရိန်းရဲ့တိချက်ပို့ပြီးတော့ခိုင်မာအကောင်းလာစေဖို့နဲ့နောက်ဆုံးမှာရုရှားနဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေလုပ်နိုင်ဖို့ရည်ရွယ်ပြီးတော့ထောက်ပါနာဖြစ်တယ်လို့သမ္မတဘိုင်ဒန်ရေးသားထားတဲ့အတွင်းမြင်ဆောင်မတစ်ပုဒ်ကိုလည်း New York Times သတင်းစာကအင်္ဂါနေ့နောက်ပိုင်းမှာဖော်ပြခဲ့ပါတယ်
။ရုရှားတပ်ဖွဲ့တွေဟာယူကရိန်းနိုင်ငံအရှေ့ပိုင်းဆာဗီယာတို့ဒွန်ညက်မြို့ကိုဗိုလ်ဒူးနေမှာလက်နက်ကြီးတွေနဲ့အစမပြတ်တိုက်ခိုက်ပြီးလူရှန်းဒေသအုပ်ချုပ်ရေးမှုကတော့လက်ရှိမှာမြို့ရဲ့80ရာခိုင်နှုန်းကိုရုရှားတပ်ဖွဲ့တွေထိန်းချုပ်ထားတာဝန်ခံပြောဆိုလိုက်ပါတယ်။ဒါအပြင်အရသားတွေကိုကယ်ထုတ်ပေးတဲ့အစီအစဉ်ကိုလည်းရပ်ထားရကြောင်းသူကပြောပါတယ်။တချို့ယူကရိန်းတပ်ဖွဲ့တွေကရုရှားတပ်ဖွဲ့တွေကိုခုခံတိုက်ခိုက်နေကြဆဲဖြစ်ပြီးတချို့ယူကရိန်းတပ်ဖွဲ့တွေကတော့စုခွာသွားပြီဖြစ်ကြောင်းလူရှန့်ဒေသအုပ်ချုပ်ရေးမှူးဟိုင်တိုင်းကပြောပါတယ်။ဒါပေမဲ့လည်းလူသားချင်းစာနာမှုအကူအညီတွေကိုလှုံ့ဆော်ပေးဖို့ကတော့မဖြစ်နိုင်တော့တဲ့အကြောင်းသူက Telegram မှာရေးသားထားပါတယ်။ဒါပေမဲ့လူရှန့်ဒေသကလာရှာချက်မြို့ကိုတော့ရုရှားတပ်ဖွဲ့တွေရောသူတို့ကိုထောက်ပံ့ပေးထားတဲ့ခွဲထွက်ရေးသမားတပ်ဖွဲ့တွေရောကသိမ်းပိုက်နိုင်ခြင်းမရှိသေးပဲယူကရိန်းတပ်ဖွဲ့တွေကပဲအပြည့်အဝထိန်းချုပ်ထားတယ်လို့သူကပြောပါတယ်။ရုရှားဟာ3လကြာထိုးစစ်ရဲ့အစောပိုင်းမှာယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီအစိုးရကိုဖျောက်ချတာမြို့တော်ကီယက်ကိုသိမ်းပိုက်ရေးအစီအစဉ်မအောင်မြင်တာတွေကြောင့်ယူကရိန်းနိုင်ငံရဲ့အရှေ့ပိုင်းစစ်မှုလုပ်ငန်းတွေတရှိရာဒွန်ညက်ဒေသကိုထိန်းချုပ်နိုင်ရေးရုရှားရဲ့ရည်မှန်းချက်အတွေ့ဆာဗီယာတို့ဒွန်ညက်ဒေသသိမ်းပိုက်ရေးဟာအလွန်ကိုအရေးကြီးနေပါတယ်ခင်ဗျာ
ရုရှားတာဝန်ရှိသူတွေစီကတင်မာတဲ့စကားတွေပို့ပြီးတော့ကြားနေရပေမဲ့သူတို့ရဲ့ထောက်ခံမှုတွေရော့သွားမှာမဟုတ်ဘူးလို့ယူကရိန်းဘက်ကအမခံထောက်ခံအားပေးနေတဲ့အနောက်နိုင်ငံတွေကပြောပါတယ်ယူကရိန်းနိုင်ငံအရှေ့ဘက်ကဒေသတချို့ကိုရုရှားတို့လက်တလုံးထိန်းချုပ်လိုက်ပေမဲ့မဟာမိတ်နိုင်ငံတွေရဲ့အပြေရှားရေးကြိုးပမ်းချက်တွေပြတ်မသွားစေသလိုယူကရိန်းတပ်ဖွဲ့တွေအပေါ်ယုံကြည်မှုလည်းရော့မသွားပါဘူးလို့မြောက်အတ္တလန်တိတ်စားချုပ်အဖွဲ့ NATO ဆိုင်ရာအမေရိကန်အမြဲတမ်းကိုယ်စားလှယ်ကပုံထူးနေမှာပြောပါတယ်ရုရှားတပ်တွေအနိုင်ရတဲ့အခိုက်အတန့်လည်းရှိသလိုယူကရိန်းတပ်တွေဘက်ကအောင်အောင်မြင်မြင်ပြန်ပြီးတော့တိုက်ထုတ်တာလည်းတွေ့ရပါတယ်လို့အမေရိကန်အမြဲတမ်းကိုယ်စားလှယ်ဂျူလီယန်စမစ်က Defense Rider Groups ကိုပြောပါတယ်ယူကရိန်းတပ်ဖွဲ့တွေအပေါ် NATO ရဲ့လေးစားမှုတွေအတော့ကိုမြင်မာနေရ တွေ့ရတယ်လို့လည်းပြောပါရယ်။ယူကရိန်းအတွက်အစီအမံဒုံးလနဲ့စနစ်တွေအမေရိကန်ကပေးပို့မယ်ဆိုတဲ့ကြေညာချက်ထွက်လာအပြင်မှာပဲစမစ်ရဲ့မချစ်ကာထွက်လာတာပါ။ယူကရိန်းပိုင်ဒွန်ဘတ်ဒေတာကိုရုရှားတို့ထိန်းချုပ်စေနိုင်ခဲ့တဲ့လက်နက်တွေကိုတံပြန်နိုင်ဖို့ဆိုပြီးတော့အစီအမံလက်နက်တွေထောက်ပံ့ပေးဖို့ယူကရိန်းတာဝန်ရှိသူတွေကသတင်းမှတ်ချက်တောင်းဆိုနေတာပါ။အခြေအနေတွေပိုးပြီးတော့တင်းမာလာအောင်ယူကရိန်းကိုအမေရိကန်ကလက်နက်ထောက်ပံ့တာဆိုပြီးရုရှားအစိုးရပြောခွင့်ရသူဒီမီထရီပက်ရှ်ကော့ဖ်ကဗုဒ္ဓဟူးနေ့ကဆွဆွဲပြောဆိုပါရယ်။ Sorry Arabia ကိုရောက်နေတဲ့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဖရော့ကလည်းအမေရိကန်ရဲ့လုပ်ရဟာအနောက်နိုင်ငံတွေဘက်ကစီအရပါဝင်ပတ်သက်မှုရှိလာအောင်တိုက်ရန်ဆတဲ့လုပ်ရဖြစ်တယ်လို့ပုထူနေကပြောဆိုခဲ့ပါတယ်
။ယူကရိန်းစစ်ပွဲကြောင့်စာနာရိကာပြဿနာတွေပိုပြီးကြီးထွားလာရကနေအနေငယ်တက်တာရောပါလာနိုင်ကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူထရက်စ်ကပုထူနေကပြောပါတယ်။ချက်ချင်းလည်ငင်တိုးတက်မှုတွေထွက်လာမှာမဟုတ်ဘဲအချိန်တော့ယူရအောင်မယ်လို့သူကပြောပါတယ်။စစ်ပွဲကြောင့်စစ်စုံကနေကောက်ပဲတီးနံနဲ့ဓာတ်မြေဩဇာတင်ပို့မှုကိုအဟန့်တာဖြစ်စေပါတယ်။ဒါအပြင်ရုရှားနဲ့ယူကရိန်းနှစ်နိုင်ငံပေါင်းဟာကမ္ဘာပေါ်မှာဂျုံထုတ်လုပ်မှုရောင်းချမှုမှာတတိယအများဆုံးဖြစ်ပြီးအဲ့ဒီအထက်ကမှရုရှားနိုင်ငံဟာကမ္ဘာပေါ်မှာဓာတ်မြေဩဇာထုတ်လုပ်တဲ့အဓိကနိုင်ငံတစ်နိုင်ငံဖြစ်ပါတယ်။အဲ့ဒီလိုအနေအထားကြောင့်ကုလသမဂ္ဂအတွင်းရေးမှူးချုပ် Guterres ကစာနယ်ရိတ်ခါနဲ့စွိုင်းအင်ကုန်စည်စည်းစင်းမှုတည်ငြိမ်ရေးတေချာအောင်အလင်းအမြန်ဆုံးဖြတ်ဆောင်ရွက်ချဖို့တိုက်တွန်းလိုက်ပါတယ်။ဒါအပြင်ပို့ကုန်ကန့်သတ်ချက်တွေရုပ်သိမ်းပေးဖို့အရန်နဲ့ပိုလီယံကုန်စည်တွေကိုလိုအပ်တဲ့သူတွေချထားပေးဖို့ဈေးကွက်မတည်ငြိမ်မှုကိုထိန်းသိမ်းရေးအတွက်စာနယ်ရိတ်ခါဈေးနှုန်းကြီးမြင့်မှုကိုကင်တွယ်ဆောင်ရွက်ချဖို့လည်းမြန်မြန်ဆန်ဆန်ဆောင်ရွက်ချဖို့တောင်းဆိုလိုက်ပါတယ်
။ I think that there is progress.
တိုးတက်မှုတွေရှိပေမဲ့လိုချင်သလောက်တော့မဖြစ်သေးဘူးလို့ကျွန်တော်ထင်ပါတယ်။အကြောင်းအရာတွေကရှုပ်ထွေးနေပြီးအကြောင်းအရာတစ်ခုနဲ့တစ်ခုကချိတ်ဆက်ပတ်သက်နေတာကြောင့်အထူးသဖြင့်စစ်ဆန်ညှိနှိုင်းတာမှာရှုပ်ထွေးစေပါတယ်လို့သူကစွီဒင်ဝန်ကြီးချုပ်မန်ဒလင်နာအန်ဒါဆန်နဲ့စွီဒင်နိုင်ငံစတော့ဟ ோம் မြို့သတင်းစာရှင်းလင်းပွဲအတွင်ပြောလိုက်ပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟာဒီနှစ်အစောပိုင်းကရုရှားနိုင်ငံမော်စကိုမြို့တော်ကိုသွားခဲ့ပြီးအဲဒီကနေမှယူကရိန်းနိုင်ငံကိယက်မြို့တော်ကိုဆက်သွားကနှစ်နိုင်ငံစလုံးကကောက်ပဲသီးနှံပြန်လည်တင်ပို့ရေးအတွက်ကြိုးစားခဲ့ပါတယ်။ရုရှားနိုင်ငံကတော့အနောက်နိုင်ငံတွေရဲ့ပိတ်ဆို့တံခတ်မှုကြောင့်ပို့ကုန်တွေထိခိုက်ရတယ်လို့အပြစ်တင်ပါတယ်။တံခတ်မှုတွေကိုဖြေလျှော့ပြီးရင်ယူကရိန်းရဲ့ဂျုံနဲ့ရုရှားဓာတ်မြေဩဇာကိုပင်လယ်နက်ကနေတင်ပို့ခွင့်ပြုမယ်လို့ပြောပါတယ်ခင်ဗျာ။
အဲ့ဒါမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 9433လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံမှာနိုင်ငံတွင်းအိုးအိမ်ဆွန့်ခွာထွက်ပြေးရတဲ့အမျိုးသားအမျိုးသမီးနဲ့ကလေးငယ်အရစ်တွေဟာခုချိန်မှာတသန်းကျော်ထိရောက်ရှိလာကြောင်းကုလသမဂ္ဂရဲ့လူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးယုံအိုချကပြောဆိုကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဗင်ဒူဂျက်ရက်ကပုံထိုးနေ့မှာပြောပါတယ
် To reach all of the 6.2 million people in Myanmar who need humanitarian aidWe need improved access.
လူသားချင်းစာနာမှုအကူအညီလိုအပ်နေတဲ့မြန်မာနိုင်ငံတဲကပြည်သူ6.2 million အတွက်အကူအညီပေးတဲ့နေရာမှာသွားလာရေးပုံမလွယ်ကူဖို့ပြည်ဝင်ခွင့်ဗီဇာရဖို့နှောင့်နှေးနေတာနဲ့ဗန်တွေမှာကန့်သတ်ချက်တွေရှိနေတာစတဲ့အဟန့်အတားတွေအမြန်ပြေလည်သွားအောင်လုပ်ပေးဖို့လိုပါတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဗင်ဒူဂျက်ရက်ကဂျွန်လတရရဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းတိုက်ပွဲတွေနဲ့မလုံခြုံမှုတွေကြောင့်အိုးအိမ်စွန့်ထွက်ပြေးရသူ9,000နီးပါးရှိပြီးတော့အင်းနီဂျင်ထိုင်းနဲ့ကိုထွက်ပြရသူက4,000နီးပါးရှိကြောင်းလဲကုလသမဂ္ဂကပြောပါတယ်စစ်အာဏာမသိမ်းခင်ကအကြမ်းဖက်မှုတွေကြောင့်နိုင်ငံတွင်းအိုးအိမ်စွန့်ခွာထွက်ပြရသူက3,400,000လောက်ရှိနေပြီးသားဖြစ်တာကြောင့်လက်ရှိအိုးအိမ်စွန့်ထွက်ပြရသူစုစုပေါင်းသက်တမ်းကျော်ရောက်လာတာဖြစ်ပါတယ်ဒီနှစ်ဧပြီလကစပြီးတော့မိုးကြောင့်အိုးအိမ်စွန့်ခွာထွက်ပြေးနေရပြီးတော့ခက်ခဲနေနေရတဲ့ရခိုင်ကချင်ရှမ်းပြည်တောင်ပိုင်းနဲ့ကရင်ပြည်နယ်တွေကပြည်တွင်းဒုက္ခသည်တွေရဲ့တဲအိမ်တွေမိုးကြောင့်ပျက်စီးခဲ့ရတယ်လို့ဒေသခံလူမှုအဖွဲ့အစည်းတွေနဲ့အကူအညီပေးအေဂျင်စီတွေပူးပေါင်းပြီးတော့စာနာရိတ်ခါစေဝါနဲ့အခြေခံလိုအပ်ချက်တွေကိုပေးအပ်နိုင်ဖို့ဆောင်ရွက်နေပါတယ်လို့လည်းပြောပါတယ်။မိုးတွင်းကာလထက်ကိုရောက်ရှိလာတဲ့အချိန်မှာပဲတိုက်ပွဲတွေမပြတ်သေးတဲ့အတွက်ဒုက္ခသည်တွေအခြေအနေပိုဆိုးလာစရာရှိတယ်လို့လည်းကုလသမဂ္ဂကသတိပေးပါတယ်။
လူရေ22တန်းရှိတဲ့တိရီလင်္ကာနိုင်ငံမှာစီးပွားရေးအကျပ်အတည်းတွေနဲ့နိုင်ငံရေးမတည်ငြိမ်မှုတွေပုံမဆိုးဝါးလာတဲ့အတွက်ကြောင့်စင်ရမွဲတေမှုတတ်မှတ်အဆင့်အောက်ကိုရောက်သွားတဲ့လူဦးရေက10ရာခိုင်နှုန်းကျော်ရှိတယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။အ အလုတ်ကိုင်းဆုံးရှုံးတာကျန်းမာရေးစောင့်ရှောက်မှုမရတာနဲ့စားနပ်ရိက္ခာမလုံလောက်တဲ့အခြေအနေနဲ့ရင်ဆိုင်ရတဲ့သူတွေကလည်းတန်းနဲ့ချီရှိတယ်လို့ပြောပါတယ်စီးပွားရေးအကျပ်အတည်းကြောင့်လူတွေအာဟာရအပြည့်အဝမရကြသလိုအခြေခံလိုအပ်ချက်တွေလည်းမဖြည့်ဆည်းနိုင်တော့ဘူးလို့ကမ္ဘာ့ဘဏ်ပြောခွင့်ရသူက VOA ကိုပြောပါတယ်ABလကထွက်လာတဲ့အစီရင်ခံစာအရတိတိလင်္ကာနိုင်ငံရဲ့ငွေကြေးဖောင်းပမှု46ရာခိုင်နှုန်းရှိပြီးကုန်စည်နှုန်းတွေတချိန်တိုးတက်လာတာကြောင့်ဝင်ငွေနည်းတဲ့ပြည်သူတွေအနေနဲ့နေ့စဉ်စားဝတ်နေရေးအတွက်မလုံလောက်တော့ဘူးလို့လည်းသိရှိရပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုနဲ့တိုင်ဝမ်ကြားကုန်သွယ်ရေးစာချုပ်တခုကိုဗုဒ္ဓဟူးနေ့မှာလက်မှတ်ရေးထိုးလိုက်ပါတယ်ဒေသတွင်းတရုတ်တို့ရဲ့စီးပွားရေးလွှမ်းမှုကိုတံပြန်ဆောင်ရွက်တဲ့အနေနဲ့တရုတ်ကသူပိုင်းအဖြစ်ပြောဆိုနေတဲ့တိုင်ဝမ်ကျိုးနယ်စီးပွားရေးအနီးကပ်ပူးပေါင်းဆောင်ရွက်နေဖို့အမေရိကန်ကအခုလိုလက်မှတ်ရေးထိုးလိုက်တာပါဒီသဘောတူညီမှုကြောင့် Digital နည်းပညာတွေနဲ့တန်ရှင်စွမ်းအင်ဆိုင်ရာကုန်သွယ်ရေးကိစ္စရပ်တွေမှာနှုတ်ဦးနှစ်ဖက်အကျိုးများစေလိမ့်မယ်လို့သမ္မတဘိုင်ဒန်အဆိုရတာဝန်ရှိသူတွေကပြောပါတယ်နည်းပညာပိုင်းနဲ့ရင်းနှီးမြှုပ်နှံမှုကိစ္စရပ်တွေနဲ့ပတ်သက်လို့နှစ်ဖက်ကိုယ်စားလှယ်တွေဆက်ပြီးဆွေးနွေးဖို့ရှိတယ်လို့လည်းပြောပါတယ်လူသုံးလျှက်စစ်ပစ္စည်းမျိုးစုံမှလိုအပ်တဲ့အစင်းမြင့်စီမီကွန်ဒက်တာတွေကိုအထူးကထုတ်လုပ်နေတဲ့တိုင်ဝမ်နဲ့အမေရိကန်ကြားကုန်သွယ်ရေးပူးပေါင်းဆောင်မှုကအတော့ကိုအရေးကြီးတဲ့ကိစ္စဖြစ်ပါတယ်လို့လည်းအမေရိကန်ကုန်သွယ်ရေးဝန်ကြီးဂီနာရမန်ဒိုကပြောပါတယ
် Pirates of Caribbean ပင်လယ်ရမျှဇာတ်ကားတွေနဲ့နာမည်ကြီးတဲ့ Hollywood ရုပ်ရှင်မင်းသား Johnny Depp နဲ့သူ့ရဲ့ဇနီးအား Hollywood ရုပ်ရှင်မင်းသမီး Amber Heard တို့ဟာအတရေဖြတ်မှုတွေနဲ့အပြန်အလှန်တရားစွဲခဲ့ပြီးနှစ်တည်နဲ့ချီအမှုတွေရင်ဆိုင်ရာကနေမနေ့ကတော့မင်းသားဂျော်နီဒက်ပ်ကိုတရားရုံးကအနိုင်ပေးလိုက်ပါတယ်ဂျူရီတရားသူကြီးတွေကမင်းသမီးအမ်ဘာဟတ်ကခင်ပွန်းဟောင်းမင်းသားကိုခင်ပွန်းဟောင်းမင်းသားဂျော်နီဒက်ပ်ကိုနှစ်နာချီဒေါ်လာ15တန်းပေးဖို့ဆုံးဖြတ်လိုက်ပါတယ်တပြိုင်တည်းမှာပဲမင်းသားဂျော်နီဒက်ပ်ကလည်းဇနီးဟောင်းမင်းသမီးကိုဒေါ်လာ2တန်းပေးဖို့ဆုံးဖြတ်လိုက်ပါတယ်ဂျော်နီဒက်ပ်နဲ့အမ်ဘာဟတ်တို့ဟာ2015ခုနှစ်ကလက်ထပ်ပြီးတနည်းအကြာကွာရှင်းပြီးတဲ့နောက်အမ်ဘာဟတ်က2018ခုနှစ်ကဝါရှင်တန်ပို့စ်သတင်းစာမှာသူ့အပေါ်ကိုအိမ်တွင်းအကြမ်းဖက်မှုကျူးလွန်ခဲ့ကြောင်းဆောင်းပါးရေးသားခဲ့ပါတယ်။အဲ့ဒီရေးသားချက်ထဲမှာဂျော်နီဒက်ပ်နာမည်ကိုဖော်ပြထားခြင်းမရှိပါဘူး။ဒါပေမဲ့လည်းသူ့နာမည်မပါပေမဲ့လို့သူ့ကိုအသေးဖြတ်တယ်ဆိုပြီးဂျော်နီဒက်ပ်ကတရားစွဲခဲ့ပါတယ်။အဲ့ဒီနောက်သူ့ဇနီးဟောင်းကလည်းတံပြန်တရားစွဲခဲ့ပါတယ်ခင်ဗျာ။
သတင်းတွေကိုနန်းလောင်တဲ့ကိုခင်မောင်စွန်မြင့်တို့ကပြောပြသွားတော့ပါခင်ဗျာ VO ရဲ့ကြာတာပရင်းနေ့မနေ့ပဲအတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်လိုက်ပြီးတော့ဆက်သွယ်မြင်းမြန်းချက်တဲ့သတင်းပြပချက်တွေကိုထုတ်လွှင့်ပါတော့မယ်စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာလက်နက်ကိုင်အဖွဲ့အစည်းအသေးအနေနဲ့စာတင်ကျောင်းတွေကိုမိမိတို့စီရဲအတွက်အသုံးပြုတာကိုရောကျောင်းတွေကိုတိုက်ခိုက်တာတွေကရှောင်ကျဉ်ကြဖို့ GCPEA ကပညာရေးကဏ္ဍတိုက်ခိုက်ခံရမှုကာကွယ်ရေးကဘာလုံးဆိုင်ရာညွန်ပေါင်းအဖွဲ့ကတိုက်တွန်းလိုက်ပါတယ်ပြခဲ့တဲ့နှစ်နှစ်အတွင်းကမ္ဘာတစ်လောပညာရေးကဏ္ဍတိုက်ခိုက်ခံရမှုပိုများလာတယ်လို့ GCPEA ရဲ့အစီရင်ခံစာမှာတာဝန်ရှိသူတွေကပြောဆိုထားပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ကဆက်ပြောပြပါလိမ့်မယ
်ကမ္ဘာနိုင်ငံအတော်များများမှာကိုဗစ်ကံရောဂါကြောင့်စာသင်ကျောင်းတွေယာယီပိတ်ခဲ့ဘူးရာကတပူပေါ်နှစ်ပူဆင့်ဆိုသလိုတချို့နိုင်ငံတွေမှာလက်နက်ကင်ပဋိပက္ခတွေကြောင့်လွန်ခဲ့တဲ့နှစ်နှစ်အတွင်းတစ်ကမ္ဘာလုံးမှာစာသင်ကျောင်းတိုက်ခိုက်ခံရမှုပေါင်း 9,000 ကျော်ရှိလာတယ်လို့GCPEA ရဲ့ဇွန်လတရနေ့ထုတ် Education Under Attack 2022အစီရင်ခံစာအသစ်မှာဖော်ပြလိုက်တာပါအဲ့ဒီလိုတိုက်ခိုက်မှုတွေအတွင်းတကမ္ဘာလုံးကဆရာမကျောင်းသားနဲ့ပညာရေးဝန်ထမ်းစုစုပေါင်း 9,000 ကျော်ထိခိုက်ဒဏ်ရာရတာဒါမှမဟုတ်သေဆုံးခဲ့ရတာမျိုးရှိခဲ့တယ်လို့စာမျက်နှာ265ရှိတဲ့အစီရင်ခံစာကဆိုပါတယ်ဒီလိုကမ္ဘာတစ်လောစာသင်ကျောင်းတွေတိုက်ခိုက်ခံရတဲ့နိုင်ငံစီးရင်ထဲမှာမြန်မာနိုင်ငံကိုထည့်သွင်းဖော်ပြထားပါတယ်GCPEA အဖွဲ့ရဲ့လေ့လာမှုအရမြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်နှစ်အတွင်းစာသင်ကျောင်းကိုတိုက်ခိုက်တာစစ်စခန်းတွေအဖြစ်အသုံးချတာစတဲ့လုပ်ရပ်ပေါင်း200ကျော်ရှိတယ်လို့ဒီအစီရင်ခံစာပြုစုရာမှာပါဝင်တဲ့သုတေသီဒေါက်တာမာရီကာဆိုလိုက်ကီကရှင်းပြပါတယ
် In Myanmar and in other countries around the world we see both military and non-state armed groups perpetrating attacks on education and using schools
မြန်မာနိုင်ငံမှာရောတခြားနိုင်ငံတချို့မှာပါအစိုးရတပ်ဖွဲ့ကရောအစိုးရမဟုတ်တဲ့လက်နက်ကိုင်အဖွဲ့တွေကပါပညာရေးကဏ္ဍကိုတိုက်ခိုက်နေတာတွေ့ရပြီးစာသင်ကျောင်းနဲ့တက္ကသိုလ်တွေကိုစီရေစခန်းတွေဖြစ်အသုံးချနေကြတာပါဒါကတကယ်ပြဿနာကြီးဖြစ်ပါတယ်စစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ပိုင်းမြန်မာနိုင်ငံတွင်ပညာရေးကဏ္ဍတိုက်ခိုက်ခံရမှုပေါင်း220ကျော်ရှိပါတယ
်ပြည်သူ့ကာကွယ်ရေးတပ် PDF နဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တချို့ကတော့စစ်ကောင်စီတိုက်ရဲ့လက်နက်ကြီးပစ်ခတ်မှုနဲ့လေကြောင်းတိုက်ခိုက်မှုအတွင်း စာသင်ကျောင်းတွေပျက်စီးခဲ့ရတယ်လို့ပြစ်တင်ပြောဆိုသလို PDF အဖွဲ့တွေကစာသင်ကျောင်းနဲ့ပညာရေးမှုယုံတွေကိုဘုံထောင်တိုက်ခိုက်တာဖောက်ခွဲတာတွေလုပ်ခဲ့တယ်လို့စစ်ကောင်စီဘက်ကလည်းပြန်လည်ဆွဆွဲခဲ့ပါတယ်ဆရာနာတင်ဆန်းခြင်းနဲ့အဖွဲ့တွေရဲ့ဖောက်ခွဲတိုက်ခိုက်မှုကြောင့်အခုချိန်ထိစာသင်ကျောင်းပေါင်း300ကျော်ပျက်စီးခဲ့ရပြီးအရသာပြည်သူ30ကျော်တေဆုံးခဲ့ရတယ်လို့စစ်ကောင်စီကသူတို့ရဲ့သတင်းစာရှင်းလင်းပွဲတွေမှာဖော်ပြပါတယ်ဒီလိုတိုက်ခိုက်မှုတွေမှာဘဲဘက်ကပဲတာဝန်ရှိသည်ဖြစ်စေ GCPE အဖွဲ့အနေနဲ့ကျူးလွန်တဲ့အဖွဲ့တွေကိုပြစ်တင်ပြောဆိုဖို့ရည်ရွယ်တာမဟုတ်ပဲ CAPD ပက္ခကြောင့်ပညာရေးကဏ္ဍထိခိုက်နေရပုံကိုမီးမောင်းထိုးပြကျင်လာလို့ဒေါက်တာမာရီကာဆိုလိုက်ကီကပြောပါတယ
် Purpose of this report is not about, you know, blaming one side. This report is not to call out any one perpetrator.
ဒီစီရင်ခံစာရဲ့ရည်ရွယ်ချက်ကတဖက်ဖက်ကိုအပြစ်တင်ပြောဆိုဖို့မဟုတ်ပါဘူး။ဘသူတွေကဒါကိုကျူးလွန်နေပါတယ်ဆိုပြီးဖော်ထုတ်ဖို့လည်းမဟုတ်ပါဘူး။စီရင်ပဋိပက္ခကြောင့်ပညာသင်ယူနိုင်ခွင့်ကိစ္စမှာဘလောက်ထိခိုက်နေရတယ်လဲဆိုတာကိုသာပြောချင်တာပါ
။ပညာရေးကဏ္ဍတိုက်ခိုက်မှုတွေကြောင့်လူငယ်တွေပညာသင်ကြားပိုင်ခွင့်ဆုံးရှုံးသွားစေတယ်လို့သူကထောက်ပြပါတယ်။ဒါကြောင့်ကျောင်းတွေကိုတိုက်ခိုက်တာမျိုးရှောင်ကျဉ်ကြဖို့လက်နက်ကန်အဖွဲ့အစည်းအသီးကို GCPA ကတိုက်တွန်းကြောင်းဒေါက်တာမာရီကာကပြောပါတယ
် So we encourage you know both Tatmadaw or state armed forces as well as non-state armed groups to avoid using schools for military purposes and to refrain from
တမရော်လို့အစိုးရတပ်ဖွဲ့ကိုရောအစိုးရတပ်ဖွဲ့မဟုတ်တဲ့လက်နက်ကိုင်အဖွဲ့တွေကိုပါတောင်းဆိုချင်တာကကျောင်းတွေကိုမိမိတို့စစ်စခန်းတွေအဖြစ်အသုံးပြုတာကိုရှောင်ကျဉ်ကြပါစာသင်ကျောင်းတွေတိုက်ခိုက်တာမျိုးကိုလည်းရှောင်ကျဉ်ကြပါလို့တောင်းဆိုချင်ပါတယ်
ဒီလိုတိုက်ခိုက်မှုတွေအတွက်ဘယ်သူမှတာဝန်ရှိသလဲဆိုတာစုံစမ်းဖော်ထုတ်ပြီးဥပဒေကြောင်းအရအေးအေးသင့်တယ်လို့လဲသက်ဆိုင်ရာအစိုးရတွေကိုတိုက်တွန်းကြောင်း GCPE အစီရင်ခံစာမှာဖော်ပြထားပါတယ်။တက္ကသိုလ်ကောလိပ်အပါအဝင်တက္ကပါလုံးကစာသင်ကျောင်းတွေကိုဖောက်ခွဲတိုက်ခိုက်တာနဲ့တတ်ဆွဲထားတာတွေဟာ2019နဲ့2020ခုနှစ်အတွင်းသုံးပုံတပုံမြင့်တက်သွားပြီးမနှစ်2021ခုနှစ်တုန်းကလည်းကိုဗစ်ကာလကျောင်းပိတ်ရက်များတဲ့ကြားကအလားတူနှုံမျိုးဆက်ရှိနေတယ်လို့ GCPE အဖွဲ့ကပြောပါတယ်။စာသင်ကျောင်းတိုက်ခိုက်ခံရမှုများတဲ့နိုင်ငံတွေထဲမှာမြန်မာအပါအဝင်အာဖဂန်နစ္စတန်၊ကိုလံဘီယာ၊နိုင်ဂျီးရီးယား၊အီသီယိုးပီးယား၊မိုဇမ်ဘစ်၊မာလီ၊အဇာဘိုင်ဂျန်စတဲ့နိုင်ငံတွေဖြစ်တယ်လို့အစိုးရခန်းစာမှာရေးသားထားပါတယ်ခင်ဗျာ
။ကိုညာဝဲအောင်ပြောပြသွားတော့ပါခင်ဗျာ။ဆက်လက်ပြီးတော့ရှမ်းပြည်ဘက်ကဘုံပေါက်ကွဲမှုသတင်းကိုပြောပြပါအောင်မယ်။မြန်မာနိုင်ငံမှာကျောင်းတွေပြန်ပွင့်တဲ့အချိန်မှာရှမ်းပြည်မြောက်ပိုင်းနောက်ချိုမြို့နယ်ပညာရေးမှုရုံးမှာမေလ31ရက်နေ့မွန်လယ်ပိုင်းလောက်ကဘုံပေါက်ကွဲမှုဖြစ်ပွားခဲ့ပြီးတော့ပညာရေးဝန်ထမ်း10ဦးအပြင်းထန်ဒဏ်ရာရရှိခဲ့ပါတယ်။အဲ့ဒီထက်ကတူဦးသေဆုံးသွားခဲ့တယ်လို့လူမှုကူညီရေးအသင်းက VOA ကိုပြောဆိုပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကိုရဲမွန်ကဆက်ပြောပြမှာပါ
။ရှမ်းပြည်မြောက်ပိုင်းနောက်ချိုမြို့နယ်ပညာရေးမှုရုံးမှာမေလ31ရက်နေ့နေ့လယ်လောက်ကကျောင်းဆရာဆရာမတွေပညာရေးဝန်ထမ်းတွေကျောင်းကိစ္စတွေနဲ့အစည်းအဝေးလုပ်နေတာလို့နောင်ချိုမြို့နယ်ပညာရေးဝန်ထမ်းသူက VOA ကိုပြောပါရယ်အစည်းအဝေးပြီးဆုံးပြီးမိနစ်20အကြာမှာအကြီးစားပောက်ကွဲမှုဖြစ်တာလို့ပြောပါရယ်ဘုံပောက်ကွဲမှုဖြစ်ပြီးပညာရေးဝန်ထမ်း10ဦးအပြင်းထန်ဒဏ်ရာရရှိပြီး2ဦးသေဆုံးသွားပါရယ်ဒဏ်ရာရရှိသူတွေကိုပြင်ဦးလွင်စစ်ဆေးရုံကိုပို့ဆောင်နေချိန်လမ်းမှာအမျိုးသမီးတူကသေဆုံးသွားတာလို့လူမှုကွန်ရက်အသင်းကပြောပါရယ်ဒဏ်ရာရရ
တယ်အမျိုးသမီး4ယောက်အမျိုးသားအလုံးကပြင်းထန်ဒဏ်ရာမဟုတ်ဘူးဥပဒေပြန်မရှိဘူးအမျိုးသမီး4ယောက်မှာပြင်းထန်ဒဏ်ရာရတယ်ဒီနေ့ညပြီးတော့ဆေးရောက်တော့သုံးသွားတယ်ဗျအဲ့မှာပြင်းပြင်းစစ်စစ်ရုံရောက်တဲ့ချိန်မှာအသက်မပါဘူးဒီကအတန်းကြီးပြောရမယ်ဆိုတော့သူကညံမှုရုံးရဲ့အပေါ်တက်ပေါ့နော်သူအစီအွေခမ်းမတော့အစီအွေခမ်းမမှာကွဲတာပေါ့လေကျွန်တော်တို့ကားကမ်းမတော့သူပြောနေသူပြရတဲ့အနေနဲ့တော့အစီအွေပြီးမှပေါ်ပေါ်မှုဖြစ်တာပေါ့လေ
နောင်ချုံမြို့နယ်မြက်ချင်းနုကြီးဟာမူလာတန်းကျောင်းဆရာမကြီးတဦးသေဆုံးပြီးထိခိုက်ဒဏ်ရာရရှိသူတွေကတော့လက်ထောက်ညွှန်ကြားရေးမှုတဦးနဲ့ကျောင်းဆရာဆရာမတွေလို့နောင်ချုံမြို့နယ်ပညာရေးဝန်ထမ်းတဦးကပြောပါတယ်
မနေ့ကရာသူတွေကမှတိုင်ရရတာကလောကကျောင်းဟုတ်ဒီပါတယ်နောက်ကလက်ထောက်ပညာရေးမှုတယောက်ပါတယ်တည်ဆုံးတော်တာကအဲ့ဒါမူလတန်းတာဝန်ခံကျောင်းအုပ်ကောင်ချင်းမြို့နယ်မြချင်းလူရွာကစီးဝေးတနာရီမတင်12နာရီ45လောက်ပြီးတယ်တန်းဖြုတ်ပြီးဒီမှာ2နာရီဟန်5မိနစ်6မိနစ်လောက်မှပွဲတာပေါ်ပွဲမှုကတော့တော်တော်လေးပြင်းထန်တယ်တော့ပြင်းထန်ဆိုတာရုံးကိုအဲ့ဒါ body deck ခေါ်တာကြီးအပေါ်ကနေပြီးတော့အောက်ဒီကွန်ကရစ်ကိုပေါက်သွားတာကမ်းဖြုတ်ပြီးတော့အကုန်လုံးဆင့်ကုန်ကြပြီပေါ့အဲ့မှာထိခိုက်တဲ့လူတွေကသူကအဲ့ဒီအစည်းအဝေးခမ်းမတွေမှာပဲသူတို့ဒီလိုအပ်တဲ့ရုံးတင်စရာရှိတဲ့စာရွက်စာတမ်းတွေရေးပြီးတော့ကြံနေခဲ့တဲ့လူတွေသူတို့ထိတာပေါ့
နောင်ချုံမြို့နယ်ပညာရေးမှုရုံးနှစ်ထက်ကျောင်းဆောင်အစည်းအဝေးခမ်းမမှာ PDF အဖွဲ့ကမိုင်းထောင်ဖောက်ခွဲခဲ့တယ်လို့စစ်ကောင်စီဘက်ကစွပ်စွဲခဲ့ပါတယ် စစ်ကောင်စီအာဏာသိမ်းပြီးနောက်မှာဆရာဆရာမတွေအပါအဝင်ပညာရေးဝန်ထမ်းအတော်များများဟာအကြမ်းမဖက်အာဏာဖီဆန်ရေးလှုပ်ရှားမှုနဲ့အတူစစ်အာဏာသိမ်းမှုကိုကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။စစ်ကောင်စီဘက်ကဆန္ဒပြမှုတွေကိုပြင်းပြင်းထန်ထန်နှိပ်ကွပ်ခဲ့တယ်လို့ CDM လှုပ်ရှားမှုမှာပါဝင်ခဲ့သူတွေကိုဖိအားပေးတာအလုတ်တော်ဝင်ကနေရက်စဲတာတွေလုပ်ခဲ့ပါတယ်။တစ်ဖက်မှာလည်း CDM မလုပ်တဲ့ဝန်ထမ်းတွေကိုချင်းကြောက်ဖိအားပေးရတွေရှိတယ်လို့လည်းစစ်ကောင်စီဘက်ကပြောပါတယ်။ CDM လှုပ်ထားတဲ့ပညာရေးဝန်ထမ်းတွေကိုရာဇဝတ်မှုကျူးလွန်ထားတာမရှိရင်ပြန်လည်လက်ခံမယ်လို့စစ်ကောင်စီကလည်းကန့်လန့်ထားပါတယ်ခင်ဗျာ။
ဒါကတော့ရှမ်းပြည်မြောက်ပိုင်းနောင်ချိုကဘုံပေါက်ကွဲမှုအကြောင်းကိုကိုရဲမော်ပြောပြသွားတာပါဆက်လက်ပြီးတော့စကိုင်းတိုင်းဘက်ကတိုက်ပွဲအခြေအနေတချို့ကိုတင်ပြပေးပါဦးမယ်စကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းဒေသမှာစစ်ကောင်စီတပ်နဲ့ဒေသခံ PDF တပ်တွေအကြမ်းတိုက်ပွဲဖြစ်ပွားတာကြောင့်ဒေသခံရွာသား၅ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ခြေရွာအင်ဂျင်တချို့လည်းထပ်မံမီးရှို့ခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုကိုငင်းကြားကဆက်ပြောပြပေးပါမယ်
စီရေးတင်းမာနေတဲ့ကလေးမျိုးတောင်ပိုင်းဒေသနတ်ချောင်းကျေးရွာဘက်မှာမေလ31ရက်နေ့ကတိုက်ပွဲဖြစ်ပွားခဲ့ပြီးအခုဇွန်လ1ရက်နေ့အထိတိုက်ပွဲတွေဆက်လိုက်ဖြစ်ပွားနေပါတယ်။စီကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တာဝန်ရှိသူကပြောပါတယ
်။အခုလည်းထပ်ပြီးတော့တောင်ကလာတဲ့စစ်ကြောင်းနဲ့အခုမြောက်ဘက်လာတဲ့စစ်ကြောင်းနဲ့တို့ကောင်းပြီကိုလည်းနေနေလို့တော့တယ်။အခုဆက်ပြီးတော့ထပ်ပြီးတော့စီကွင်းမြင့်နေနတ်ချောင်းတင်းမာပြောင်းနတ်ချောင်းတင်းတောင်ကလာတဲ့စစ်ကြောင်းဒီအောင်ချမ်းတားရောက်နေမြောက်ဘက်ကျတော့ဒီနတ်ချောင်းတွေပါတယ်
ကလေးမျိုးတောင်ပိုင်းကလေးကံကောလမ်းမှာပေါ်နှချောင်းကျေးရွာမှာမေလ31ရက်နေ့လယ်2နာရီကစပြီးစစ်ကောင်စီတပ်တွေနဲ့ PDF ကလေးချင်းကာကွယ်တပ်ဖွဲ့ CNDF ကလေးကဘော်ကံကော CDF KKG အဖွဲ့ပြည်သူ့ကာကွယ်ရေးအဖွဲ့ပကပပူးပေါင်းအဖွဲ့တို့နဲ့တိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ PDF ကလေးကထုတ်ပြန်ထားပါတယ်တိုက်ပွဲအပြီးညနေ6နာရီလောက်မှာနှချောင်းကျေးရွာမီးရှို့ခံရပြီးလူနေရင်တချို့မီးရှို့ခံခဲ့ရတယ်လို့ဒေသခံအကူအညီပေးရေးအဖွဲ့ဝင်တဦးကပြောပါတယ်
။ကလေးမျိုးပြစ်မှာရှိနေတဲ့စစ်ကြောင်းတွေကနှစ်ချောင်းဘက်ကဘောတော့ဥတီပြီးမှခိုးစစ်ဆင်လာခဲ့တာကြ။အဲ့မှာကြီးပြစ်မှုဖြစ်ပွားတာဘောတော့သူတို့ကညနေပိုင်းမှာ6နာရီလောက်မှမီးတွေရှို့လာကြ။အိမ်ခြေ30လောက်ရှိမယ်လို့တိထားရတယ်ဗျလက်တလုံးတိထားရတာ။အခုကိုထိတွေ့မှုတွေဖြစ်နေရတယ်။အိမ်လုံးကြီးတွေကလည်းတိကျရေတွေ့လို့မရနိုင်သေးဘူးကဒီချင်
း။2022ခုနှစ်နှစ်စကတည်းကစစ်ရေးပရိပခတွေအတွင်းနှစ်ချောင်းကျေးရွာ5ကြိမ်မီးရှို့ခံခဲ့ရပြီးတော့စုစုပေါင်းအင်ဂျင်900ခန်းမီးလောင်ခဲ့တယ်လို့ဒေသခံတွေကခန့်မှန်းထားပါတယ်။တိုက်ပွဲတွေကြောင့်ကျေးရွာသားတွေအနေနဲ့ဘေးလွတ်ရာတခြားရွာနဲ့တောတောင်တွေထဲတိမ်းရှောင်နေရပါတယ်။မနေ့ကတိုက်ပွဲတွေအတွင်းစစ်ဘေးရှောင်တွေခိုလုံနေတဲ့နမ်မြောင်းကျေးရွာဘက်ကိုလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့လို့ကလေးငယ်တဦးအပါအဝင်ရွာသား9ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့အဲ့ဒီဒေသခံအကူအညီပေးအဖွဲ့ဝင်တဦးကပြောပါတယ
်။ချောင်းဘက်မှာကတိုက်ပွဲထိခိုက်မှုဖြစ်တဲ့အချိန်မှာစစ်ကောင်စီဘက်ကရန်တိုင်းမှာပစ်ခတ်တဲ့အချိန်မှာနမြောင်းရဲ့ဘုံချောင်းမှာရှိတဲ့စစ်ဘေးချောင်းကြီးကိုမှန်သွားတာဗျ။9ယောက်ထိသွားတာဗျ။ဘာနဲ့အရွယ်လောက်ပေါ့ကလေးငယ်တဦးကအဲဒီကိုလက်နဲ့ကြီးမှန်ပြီးတွေးတွေးတွေအန်တာပေါ့နော်။လက်နဲ့ကြီးစားရင်မှန်သွားတာပေါ့ကျန်တဲ့ဟာပြည်သူတွေကတော့အဲ့ကလေးငယ်ကတော့စိုးရင်စရာရှိတယ်ပေါ့။
စကိုင်းတိုင်းကလေးမျိုးနယ်တောင်ပိုင်းမှာမေလ28ရက်ကနေ31ရက်အတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်က4ဦးကန်သေဆုံးတယ်လို့ PDF ကလေးကထုတ်ပြန်ထားပါတယ်။ဒါ့အပြင်3ရင်စုကြေးရွာသားစိတ်ကျမ်းမာရေးခြုံရင်းနေသူတဦးကိုလည်းစစ်ကောင်စီတပ်ကပြစ်တက်ခဲ့ကြောင်းလည်းဖော်ပြထားပါတယ်။စစ်ကောင်စီတပ်နဲ့ဒေသခံပြည်သူ့ကာကွယ် PDF တို့အကြားတိုက်ပွဲတွေဖြစ်ပွားနေတဲ့ကလေးမျိုးနယ်တောင်ပိုင်းဒေသကရေရှင်လဲချား၊ကုတ်ကိုရှားတော်၊တင်သားအရှိစီနှချောင်းရှားဖို့အစရှိတဲ့ကျေးရွာ9ရွာမီးရှို့ခံခဲ့ရပြီးအင်ဂျင်2000လောက်မီးလောင်ဆုံးရှုံးခဲ့ပါတယ်။စစ်ကောင်စီဘက်ကတော့သူတို့အနေနဲ့ကျေးရွာတွေကိုမီးရှို့တာမဟုတ်ပဲ PDF စခန်းတွေကိုရှင်းလင်းတာလို့ပြောဆိုခဲ့ပါတယ်။တိုက်ပွဲတွေကြောင့်ကျေးရွာသား2000လောက်ဟာလည်းတောတောင်တွေနဲ့ယာယီပုန်းရှောင်နေရတယ်လို့နီးစပ်ရာဆွေမျိုးသားချင်းတွေရှိတဲ့ရွာတွေအိမ်တွေနဲ့ဘုံကြီးကျောင်းတွေမှာခိုလုံနေရတာတွေလည်းရှိပါတယ်ခင်ဗျာ။
ဒါကတော့စကိုင်းတိုင်းကလေးမျိုးနယ်တွေကလက်နက်ကိုင်တိုက်ပွဲတွေဖြစ်ပွားနေတဲ့ဒေသအခြေအနေတွေကိုကိုငင်းညာပြောပြသွားတာပါ VOA ရဲ့ကြာတာပရင်းနေမနေ့ဖက်အတန်လွဲ့အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါခင်ဗျာဆက်လက်ပြီးတော့ကျွန်တော်တို့သတင်းပေးပို့ချက်တွေကိုထုတ်လွှင့်ပေးဖို့ရှိပါသေးတယ်အခုဆက်လက်ပြီးတော့ကချင်ပြည်နယ်ဘက်ကအခြေအနေတချို့ကိုပြောပြပါအောင်မယ်ကချင်ပြည်နယ်ဖားကတ်မြို့နယ်စွတ်အောင်ကျေးရွာအစွန်မှာလက်နောက်ပြန်ကျိုးတုပ်ပြီးဥကောင်းကိုတနတ်နဲ့ပြစ်တတ်ထားတဲ့လူငယ်အလောင်း၄လောင်းကိုပေါ်ထူးနေမနဲ့မှာတွေ့ရှိခဲ့ပါတယ်တပ်ပြတ်ခံထားရသူတွေကတော့ဖားကတ်မြို့နယ်အထက်မင်းလင်းချောင်းကျေးရွာကလူတွေဖြစ်တယ်လို့ဆိုပါတယ်ဘယ်သူလက်ချက်ဖြစ်လဲဆိုတာကိုတော့စုံစမ်းနေစေဖြစ်ပါတယ်ဖားကတ်ဒေသမှာတိုက်ပွဲဖြစ်ပွားပြီးအရသာထိခိုက်သေဆုံးတာနဲ့တရားဥပဒေစိုးမိုးမှုမရှိတာကြောင့် ဒေသခံတွေဟာသူတို့လုံခြုံရေးအတွက်စိုးရိမ်နေကြပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့မတ်သိန်ကြီးထိုက်ကဆက်လက်ပြောပြပေးပါမယ်
။ဖကံမြွနဲ့ဆင်းမှုချေးရွာအုပ်စုစွအောင်ရွာအထက်တံတားအောက်မှာတက်ဖြတ်ခံထားရသူတွေရဲ့ရုပ်အလောင်းတွေကိုဗုဒ္ဓဟူးနေ့ကတွေ့ခဲ့ရတာပါ။မျက်မြင်တွေ့သူတဦးကတော့ရော်လောင်းတွေဟာကျိုးတုတ်ပြီးဥကောင်းတရားတွေနဲ့တည်ဆုံနေတာလို့ပြောပါတယ်
။တရားလေးနားမှာကိုခုဒီမနေ့မှတွေ့လိုက်ကြတာတဲ့။အဲလေးယောက်နေနေတာပေါ့။တရားကတော့သူတို့ဥကောင်းမှာကိုဖြိထားတာပဲနေထားတယ်ကတော့ဂန်းချော့နေထားနေမှာပေါ့။နောက်မှာတော့လက်ပြန်ကျိုးတုတ်ထားတယ်တုတ်ပြီးတော့အလိုနေထားတယ်နဲ့တော့တွေ့ရတယ်
။ရော်လောင်းတွေတွေ့ရှိပြီးတဲ့နောက်ဒေသခံလူမှုကူညီရေးအသင်းကဖက်ကန်စီယုံကရင်ခွဲယုံကိုပို့ဆောင်ခဲ့ပြီးရဲတပ်ဖွဲ့ကတပ်ဖြတ်တဲ့တရခန်းကိုစုံစမ်းနေစေဖြစ်ကြောင်းပြောပါတယ်။ဖက်ကန်ရဲစခန်းကိုဆက်သွယ်ရမှာတော့ဆက်သွယ်လို့မရခဲ့ပါဘူး။ဒေသခံအမျိုးသမီးတူကတော့ဖက်ကန်မှာလုံခြုံမှုကင်းမဲ့နေပြီလို့ပြောပါတယ်
။ဟုတ်ကဲ့ကြားလို့ပါလို့ပြောတော့အဲ့ဒါမျိုးနဲ့ရှိတယ်။ဘာတော့ဘာပေါ်မှာတော့မအချွေကြီးရတော့လို့အားမျိုးပေါ့။
စစ်ကောင်စီတပ်နဲ့ KIA အကြတိုက်ပွဲတွေကြောင့်လက်နက်ကြီးထိမှန်တာတွေရှိသလိုဖားကတ်မြို့နယ်မှာမေလ29ရက်နေ့ကလည်းစစ်ကောင်စီတပ်နဲ့ KIA ကြားတိုက်ပွဲဖြစ်ပြီးအရက်သားတဦးလက်နက်ကြီးကြီးထိမှန်ခဲ့ရသလိုပဲ23ရက်နေ့မှာတော့စစ်ကောင်စီတပ်ကဆိုင်ကယ်ရက်ခိုင်းတာကိုမရက်လို့ဆိုပြီးအရက်သားတဦးတနက်နယ်ပြစ်တက်ခံခဲ့ရပါတယ်။အုတ်ချုပ်ရည်မှုနဲ့ဒလန်းလိုဆွဆွဲခံရသူတွေလည်းမကြာခဏတပ်ဖြတ်ခံရတာတွေရှိနေပါတယ်ရှင်။
ပါကံဘက်ကအချိန်လေးတချို့ကိုမတ်သိန်းကြီးထိုက်ပြောပြသွားတာပါဆက်လက်ပြီးတော့ထိုင်းနိုင်ငံဘက်ကမြန်မာရွှေပြောင်းအလုံသမားတွေနဲ့ဆိုင်တဲ့သတင်းပေးပို့ချက်တပုတ်ကိုတင်ပြပါောင်းမယ်ထိုင်းနိုင်ငံမှာတရားဝင်အထောက်အထားတွေနဲ့အလုံလုံကင်ဖို့နိုင်ငံသဘောတူစာချုပ် MOU နဲ့လာကြတဲ့မြန်မာနိုင်ငံမြန်မာလုံသား300နီးပါးဟာထိုင်းမြန်မာနယ်စပ်မဲဆောက်မြဝတီချစ်ကြည်ရေးတံတားနှစ်ကနေဂျွန်လာတရက်နေ့မှာထပ်မံရောက်ရှိလာပါတယ်။အခုဆိုလို့ရှိရင်နှစ်နိုင်ငံသဘောတူစာချုပ်နဲ့ဆီလွတ်တဲ့အလုံသမား2000ကျော်ရှိသွားပြီဖြစ်ပါတယ်။ဒီသတင်းကိုတော့ VOA သတင်းတော့မတ်အေးအေးမှာကသတင်းပေးပို့ထားပါတယ
်။ထိုင်းနိုင်ငံအတွင်းကိုနှစ်နှစ်ကျော်ကြာကာလအတွင်းပထမဆုံးအကြိမ်ဖြစ်မေလကစပြီးနှစ်နိုင်ငံသဘောတူစာချုပ် MOU နဲ့မြန်မာတွေစတင်ဝင်ရောက်လာနေပြီးဂျွန်လာတရက်နေ့မှာတော့ထိုင်းမြန်မာနယ်စပ်မဲဆောက်မြောက်ရီချစ်ကြည်တရားနှစ်ကနေမြန်မာလုံသား300နီးပါးဝင်ရောက်လာတဲ့အကြောင်းမြန်မာပြည်သားများ၏ပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကပြောပါတယ
် MOU စနစ်နဲ့မြန်မာနိုင်ငံကနေထိုင်းနိုင်ငံကိုဆီလွတ်တဲ့လုံသားဆီလွတ်မှုကဒါ9ချိန်လောက်ပေါ့ဂျွန်လာတရက်နေ့ကဒါ9ချိန်လောက်ဖြစ်တယ်ဂျွန်လာတရက်နေ့မှာဒီ Moonbeam Agency နဲ့ Unity Agency နှစ်ခုကနေပြီးတော့ယောက်ျားလေး152ယောက်နဲ့မိန်းကလေး39ယောက်အားလုံးပေါင်း290နဲ့တယောက်ဒီနေ့ဆီလွတ်တယ်ဒါ5ကြိမ်ယောက်ဆီလွတ်လက်မှုဖြစ်တယ်အဲ့ဒီ290ယောက်စလုံးကထိုင်းနိုင်ငံအလဲပိုင်းသွန်ပူရီမှာရှိတဲ့ကျက်သားဆဲဦးမှာသွားပြီးအလုပ်လုပ်ကြမှာဖြစ်တယ
်အခုဆိုရင်အကြိမ်ပေါင်း5ကြိမ်အတွင်းမှာမြန်မာလူသမား2000ကျော်ဟာထိုင်းနိုင်ငံတဲကိုရောက်ရှိလာပြီဖြစ်ကြောင်းကိုလည်းပြောပြပါတယ
်ပြောမယ်ဒီက MOU စနစ်နဲ့ပြီးခဲ့တဲ့2022မေလ30 17 19 20 24 29မေလအတွင်းမှာ6ကြိမ်အခုဂျွန်လာမှာဂျွန်လာတရက်နေ့တစ်ကြိမ်အားလုံးပေါင်းစုစုပေါင်း2144ယောက် MOU စနစ်နဲ့ထိုင်းနိုင်ငံမှာဝင်ရောက်လုပ်ကံခွင့်ရပါပြီ
ထိုင်းလုံသမားဝန်ကြီးဌာနလက်အောက်ကဌာနတစ်ခုဖြစ်တဲ့အလုပ်ကိုင်ဦးစီးဌာန DOE ကMOU နဲ့လာရောက်လုပ်ကံကြမဲ့မြန်မာအပါအဝင်ကမ္ဘောဒီးယားလာအိုသုံးနိုင်ငံကရွှေပြောင်းလုံသမားသသိန်း4,409ဦးကိုဧပြီလအတွင်းအလုပ်လုပ်ခွင့်ပါမစ်များချထားပေးခဲ့ပြီးဒီထဲမှာမြန်မာလုံသမားသသိန်းကျော်ကိုလည်းခေါ်ယူသွားမှာဖြစ်ပါတယ်အခုဆိုရင်နှစ်နိုင်ငံသဘောတူစာချုပ်နဲ့လာကြတဲ့မြန်မာလုံသမားအရေအတွက်ကတော့2000ကျော်သာရှိသေးပြီးအရေအတွက်အားဖြင့်ဆိုရင်နည်းနေသေးတာပါတရားဝင်လမ်းကြောင်းကနေအလုတ်သမားတွေဆေလွတ်တာတွေကနဲပါနေသေးတာကြန့်ကြာနေတာတွေကြောင့်တရားမဝင်လမ်းကြောင်းတွေကနေထိုင်းနိုင်ငံထဲကိုမြန်မာတွေဟာအစုလိုက်အပြုံလိုက်ဝင်လာနေကြပြီးနေ့စဉ်လဲဖမ်းဆီးခံနေရပါတယ်ရှင
်ဒါကတော့ထိုင်းနိုင်ငံဘက်ကမြန်မာရွှေပြောင်းအလုတ်သမားတွေနဲ့ဆိုင်တဲ့သတင်းကို VOA သတင်းတော့မအေးမှပြောပြသွားတာဖြစ်ပါတယ်ခင်ဗျာ VOA ရဲ့ဇာတာပတိနေ့မနေ့ဖက်အတန်လွင့်အစီအစဉ်ကိုဆက်လက်ကြည့်ရှုနားတော်တာစီနီယာအားရပါမကြမီပါပဲကျွန်တော်တို့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာအရေးသုံးသပ်ချက်လူလူနဲ့ကျန်းမာရေးအားကစားကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးဖို့ရှိပါတယ်ခင်ဗျာ
တရင်မှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့တရင်မှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့တရင်တွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
မင်္ဂလာပါခင်ဗျာ VOA American တာရဲ့ခြားသာပင်းနေမတပိုင်းအတန်လွင့်စီစဉ်တွေကိုဆက်လက်နားတော်တာဆင်နေရတာပါဆက်လက်ပြီးတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်ခင်ဗျာ
အဲ့တော့လက်စည်းချင်းအပြင်ဆရာတို့ကဒီအစားတောက်ကနေနော်လက်မတက်ရာနေအစားတောက်ကနေတစင်ဝင်ရောက်တဲ့ဝန်ရှော့ဝန်ပြက်တဲအောင်သားပါအေဘိုးတန်ကောင်တွေကိုဆရာတို့ကအဓိကကာကွယ်နိုင်တယ
်ဒါကတော့မကြာမီထုတ်လွှင့်မဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ထဲမှာအပြည့်အစုံကိုနားတော်တာဆင်ရပါပဲဒါအပြင်မြန်မာအရေးသုံးသပ်ချက်အောက်ကစားအစီအစဉ်စားတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းစတိုက်ထုတ်လွှင့်တော့မှာပါအခုပထမအဆုံးအနေနဲ့ကတော့ဦးကျော်စံသားတင်ဆက်တဲ့မြန်မာအရေးဆွေးနွေးခန်းအစီအစဉ်ကိုနားတော်တာဆင်ရပါမယ်စစ်ကောင်စီနဲ့ဆွေးနွေးလို့ငြိမ်းချမ်းရေးဘယ်လောက်ခီးပေါက်နိုင်ပါသလဲမြန်မာနိုင်ငံမှာလွတ်လပ်ရေးရပြီးကြတဲ့ကကျင့်သုံးလာခဲ့တဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံ300စလုံးမှာတိုင်းရင်းသားတွေအတွက်ပြည်내တွေဖန်တီးပေးထားတဲ့ဆိုပေမဲ့တိုင်းရင်းသားတွေဟာကိုပြည်နယ်ဝင်ကြီးချုပ်ကိုတောင်းကိုတိုင်ရွေးချယ်ခွင့်မရရှိခဲ့ကြပါဘူးအခုစစ်ကောင်စီကဖိတ်ခေါ်လို့တွားရောက်ဆွေးနွေးမှုတွေကတော့တိုင်းရင်းသားတွေလူချင်းတောင်းဆိုနေကြတဲ့ကိုပိုင်ပြဋ္ဌာန်းခွင့်ရှိတဲ့စစ်မှန်တဲ့ Federal အဆင့်အတန်းကိုရရှိနိုင်မလားအလားဘယ်လိုရှိပါသလဲဘယ်လောက်ရှိပါသလဲရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ဥက္ကဋ္ဌဆိုင်းညွန့်လွင်နဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားကြပါတယ်ခင်ဗျာ
အညွန်နေခင်ဗျာကျွန်တော်ဒီနေ့ဖိတ်ခေါ်ရတဲ့အကြောင်းရင်းကတော့အခုစစ်ကောင်စီကဖိတ်ခေါ်ပြီးတော့ဆွေးနွေးနေတဲ့တိုင်းရင်းသားတွေနဲ့ညီညာရေးဆွေးနွေးပွဲအလားအလာနဲ့ပတ်သက်ပြီးတော့ဆွေးနွေးကြလို့ဖြစ်ပါတယ်ဆိုတော့ကျွန်တော်ကဒီတိုင်းရင်းသားပြဿနာနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာအရေးကြီးဆုံးကတော့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ပေါ့ဗျာ self determination ဆိုတာပြောကြတယ်အဲ self determination ကိုတခါမှမပြေခဲ့ဘူးလွတ်လပ်ရေးရပြီ48ဥပဒေအရစပြီးတော့84ရောအခုတခါ2008ရောပြည်ငယ်ရေးပြည်မရေးဆိုတာဖွဲ့ထားရတယ်ဒါပေမဲ့ပြည်နယ်မှာဘယ်တော့မှစစ်မှန်တဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်အုပ်ချုပ်ပိုင်ခွင့်ကိုယ်ကျမာကိုယ်ဖန်တီခွင့်စသဖြင့်ဘာတော့မှမရခဲ့ဘူးဝန်ကြီးချုပ်ကလည်းဘ ਹੁ အစွာကြီးပဲခန့်တယ်ပြည်နယ်လွှတ်တော်ကဘလောက်ပဲနိုင်နိုင်ဘယ်တော့မှမခန့်ခဲ့ရဘူးဆိုတော့အခုတခါမှရောဖြစ်ပါမလားဆိုတော့ကျွန်တော်စပြီးတော့သံသယဖြစ်နေတယ်ဆိုရင်ကျွန်တော်ဟာအစိုးမြင်လာလို့ရကြမှာခင်ဗျာပနမနေချီရောစဉ်းစားမိပါလေကျွန်တော်ဆရာဘု
မမလာ ਉਹ ရကျွန်တော်လည်းတန်တရားပြောဟိုကျွန်တော်ကိုယ်တိုင်မရှိဘူးဆိုတော့တမိုင်းကြောင်းတင်ကိုရပြောဟိုစဉ်းစားကြည့်လိုက်လို့ရှိရင်၄၀ခွန်လုံးဝပြီးခဲ့တဲ့ကတိကဝတ်တွေက60နှစ်မှာဖြတ်သိမ်းခါရတယ်နော်ဒီ360ဘာလဲ90ပါကြအနာကိုပြည်သူလိုအပ်ပြီးတယ်ဆိုပြီးတော့ပြည်သူလူထုအနာလိုအပ်ပြီးတယ်ဆိုတော့တန်ပြည်သူလူထုလက်ထက်အနာအရင်ရှိတယ်။ဆောက်စနစ်ကြတော့အနာပိန်တယ်။ဒီတိုင်းမဲ့ဆက်သွားတယ်ခွန်ဆန်လေးရောအခြေခံဥတွေပြည်ရည်တယ်။အပင်လုံးပတိကုတ်တွေမပါလာဘူး။88ကျော်ကဒီလိုပဲလို့ရှင်းလို့ရတယ်။ဒီတဲ့ခါကျတော့90ပြည်နယ်ရုပ်ောက်ခွဲကြတော့လေအဲ့ဒီရုပ်ောက်ခွဲရလာတဲ့အကောင်တွေကိုပို့ခဲ့ဘူးအဲဆိုတော့ကိုရောဝေးသွားတော့ဗောနော်တစ်ချိန်ကနေဝေးသွားတော့တော့လေးကြာညနေပြင်းလာအောင်ကျွန်တော်တို့ရှမ်းပြည်မတက်တဲ့အတွက်ဖမ်းစည်းတယ်ထောက်နာနေနေရကနေပါဗောနော်တခြားတယ်အဲ2008ကိုအပြင်းပြန်လုပ်တယ်အခု2008ကတခါဟိုလာပြပြီဗောနော်အခုတခါဟိုဒီမေယောင်းလိုက်တော့ကုပ်လုပ်တယ်အနောက်ထိုင်းရတဲ့ခါကျတော့အခုလည်းဒီပေါ်ကအပြစ်ပေါ်ခဏဆယ်လောက်ကအခုလည်းပြောမစုံပါမှမရှိခဲ့ဘူးမရှိခဲ့ခါကျတော့ဒီနေ့ဒီချိန်မှာ EO လို့ခေါ် ERO လို့ခေါ်တဲ့အဲဒီ Dynamic Element Control ကြီးဖွဲ့ပြီးတော့အထူးသဖြင့်သူတို့ကလုံချီဖို့ဆိုတာတာခက်တယ်ကျွန်တော်နိုင်ငံရေးပါတီတွေကတော့ဟို Watergate ဖြစ်အောင်ကြိုးစားပြီးတော့ဟိုအတင်းပြောပြီးမဲ့လဲအခုကတကယ်ကျွန်တော်ပြောခဲ့သလိုကျွန်တော်နိုင်ငံကလက်နဲ့ပဲလက်နဲ့ကတည်းဆောက်နေကြလက်နဲ့ရှိမှပဲလူရောင်းဝင်တယ်လက်နဲ့မရှိရင်လူရောင်းမှုတို့ဖြစ်တော့စ ဆိုတော့နိုင်ငံရေးပါတီတွေပြောရေးဆိုခွင့်ရတဲ့သိတော့မရှိဘူးခုနကကျော်ကနာပြောတဲ့ကိုယ်ပိုင်ကြားသားခွင့်လို့ပါလို့ဆိုတာတော့အိမ်ကတော့မမျက်နှာမဟုတ်ပ
ါဟုတ်ကဲ့ဆိုတော့အတိတ်ကိုယ်ပိုင်ပြဋ္ဌာန်းခွင့်ပြဿနာဟာအဓိကကြတဲ့တိုင်းသားဒီညာရေးရရှိဖို့အတွက်ဟာအဲ့ဒီပြဿနာဟာအဓိကပဲဆိုတာကိုညွှန်းတော့လက်ခံပါသလားအဲ့ဒါထက်အကြီးကြီးကဘာများရှိလဲခင်ဗျာ
အခုကတကယ်နဲ့တော့ကြာလာပြီဆိုတဲ့ခါကျတော့အဲ့ဒီခုနအရင်ကပြောခဲ့တဲ့ကိုယ်ပိုင်ကိုချုပ်ခွင့်ရနောက်မျိုးကိုယ်ပိုင်ပြတ်အစစ်တိုင်ပြန်ပို့ပိုင်ပြတ်ရန်ခွင့်အလောက်ထိတော့မှတချို့တချို့တွေကစိတ်လုံးမခံကျင်တော့တဲ့အနေအထားနဲ့တော့ညှိနေတယ်ပေါ့နော်ဘလောက်မှန်လဲကြောက်ပြီးပစ်တယ်ပစ်တယ်ပူပြီးတော့တောင်းဆိုလာရှိတယ်လက်နဲ့အာလူတွေအားကြီးမားလာတဲ့လူတွေကပူပြီးတော့တောင်းဆိုနေတာပေါ့ဒါစဉ်းစားကြည့်ပြီပါလေ
တဖက်ကသူတို့အတင်းတင်းသွင်းဆွဲငင်ဖို့လုပ်သလိုတဖက်ကလည်းပဲဒန်းတူတွန်းကန်မှုအားပူများလာတယ်ဆိုသဘောပေါ်ရတာလေညမှလို့ထင်ပါတယ
်မန္တာဘောကဟိုဘာကောမလဲမိမျိုးစုံနဲ့ပေါ့တဲ့ဘခုံးတဲ့လွယ်ရင်လွယ်လွယ်တဲ့လူထိလာတဲ့ဥစ္စာဒီကုန်းစဲလောက်ကြာလာတဲ့ခါကျတော့ဘယ်ဆက်ထိနေတော့မလဲနော်ဒါအမှန်တရားမှမဟုတ်ပဲဟိုလူနဲ့နဲ့အပြာလူဦးရေနဲ့စကြပါတော့လူဟိုအตาကြီးအရာယူပြီးတော့ထိန်းသိမ်းခါခဲ့ရတာပဲလေအဲ့လိုထိန်းသိမ်းတဲ့ကာလတွေမှာတိုက်ပြီးတိုးတက်အောင်လုပ်နိုင်တယ်အဲ့တော့ဒီမှာလည်းပေါ့နော်ဟိုဖုန်ကျိုးတိုးတဲ့အောင်ကျွန်တော်ဆောင်ရသေးနိုင်တယ်ဆိုရင်အဲမဆုံးဘူးဒါပေမဲ့အဲ့လိုမျိုးထိမ့်သိမ်းဒီမဲ့လည်းလည်းနေဒီမှာပုံပြီးတော့ဆိုးသွားလာတယ်ဟိုနိုင်ငံတကာနိုင်ငံလုံးမှာလည်းပဲဆေးရဒုက္ခရောက်ကြရတယ်စစ်မဲ့ဒီရမရှောက်ဘူးလေဟိုရင်ဆိုင်ကြရတယ်ဆိုတော့ခါကျတော့ဟိုလူလူတွေဘက်ကပေါ့နော်လူလူတွေဘက်ကရောအနောက်နိုင်ငံရေးသမားတွေဘက်ကရောအဲခေါင်းဆောင်တွေဘက်ကရောမယုံကြည်ဘူးမယုံကြည်ဖြစ်တယ်ဆိုတာအပြစ်တင်လို့မရပါဘူးကွအဲ့ဒါကိုအပြစ်တင်မှမားပါလိမ့်မယ်ကျွန်တော်ထင်တယ်သူကတန်တရားတွေတန်တရားတော့မဟုတ်တော့ဘူးလက်တွေ့ဖြစ်တဲ့ကိစ္စလေသူကတော့နည်းနည်းစာရီမှာတုံးရတာတန်တရားရှိတယ်တန်တရားရှိတယ်အဲ့လိုမဟုတ်ဘူးလို့ကျွန်တော်ထင်တယ်တန်တရားအဆင်မဟုတ်ဘူးလို့ထင်တယ်လက်တွေ့ဘဝကံကြမ်းရတယ်ကျွန်တ
ော်ထင်
တယ်။ဟုတ်ကဲ့။အဲ့ဒါလေးကိုအခုဘုဇုံကြီးမင်းအောင်လေးရှိနေတဲ့အချိန်မှာတော့ရှင်းနိုင်ရှင်းနိုင်ပေါ့နော်။ဒီဒီဒီချိန်မှာတော့တော့အာမ၃လလက်ကမှရှိနေချင်း။ဆိုတော့ခါကြတော့ရှင်းတဲ့ခါမှာလေအားလုံးပါဝယ်ဖို့လိုတယ်လို့ကျွန်တော်ထင်တယ်။အားလုံးကြည်နာလောက်လည်းရှင်းဖို့လိုတယ်လို့ထင်တယ်။အဲ့မှာကိုကိုတဲ့နီးစားတဲ့လူတွေကိုကိုပေးဒီပေးဆိုတော့လေအဲ့တန်မြာကြီးကတော့ဆက်ပြီးတော့တောင်းပါလို့
ဟုတ်ကဲ့ဘိုးချုပ်မူကြီးမြောင်းနိုင်ငံအနာသုံးရလုံးသူ့လက်ထက်မှာရှိနေတဲ့အတွက်ကြောင့်အလားအလားဖြစ်စဉ်နေကြကျွန်တော်စဉ်းစားမိရဲ့ဘိုးချုပ်နေဝင်လဲအနာတွေအကလုံးစုကင်ထားခဲ့တာပဲဆိုတော့သူ့လက်ထက်မှာလည်းပဲဟန်ပြပဲတိုင်းသားတွေခေါ်ပြီးဆွေးနွေးတယ်တချို့လက်စင်းတဲ့အဖွဲ့တွေကလက်ခံသွားတာလည်းရှိတယ်ဒါပေမဲ့ဘာမှမထူးကြခဲ့ပါလားဆိုတော့အခုဘိုးချုပ်ကြီးမင်းအောင်နိုင်လဲဘိုးရုံနေဝင်းချခင်းကလေးလမ်းအတိုင်းပဲအနာသိမ့်ပြီးတော့တက်လာတယ်ဆိုတော့အနာသွင်းရကိုသူပိုင်ဆိုင်ထားပြီမဲ့ဆိုပေမဲ့အဲ့ဒီဟာကိုတော့ကျွန်တော်မျောလင်းလောက်ပါရဲ့လားဗျကျွန်တော်အဲ့နဲ့သံသယရှိတဲ့အခါကြီးချက်လည်းပဲ
အဲ့ဒါကတော့ဟိုကျွန်တော်ကမျောလင်းလာလို့ကျွန်တော်ပြောတတ်ဘူးဗျအဲ့ဒါကဘိုးချုပ်ကြီးမင်းအောင်နိုင်ပေါ်မှာမဟုတ်သေးတဲ့ကသူကဦးနေဝင်းလို့ပဲဆက်လို့ပဲအဲ့ဒါနဲ့ဆက်ချက်ပါပဲသူကတော့မြန်မာပြည်ကိုချစ်တယ်မြန်မာပြည်တော်လူကြီးကိုတည်ထောင်ခြင်းပဲတကယ်ကမှတကယ်လို့ချစ်နေပြီဆိုတော့ဥတီဝင်းလမ်းကြောင်းကိုခွဲထွက်ရမယ်ဗျာနော်သူကဥတီဝင်းလမ်းကြောင်းမခွဲထွက်ဘဲနဲ့ဥတီဝင်းလမ်းတိုင်းတွေကိုတိဆက်သွားမယ်ဆိုတော့အဲဥတီဝင်းနာမည်ဆိုးတယ်လို့ပဲဘယ်လိုကင်းအောင်လဲလဲတဲ့နာမည်ဆိုးရသွားနိုင်တယ်ဒါတော့ကျွန်တော်ထင်တယ်သူသိပါလိမ့်မယ်
โอเคနောက်တစ်ခုကအဲ့ဒီနိုင်ငံရေးပါတီတွေကိုအခုလောလောဆယ်မှာဖိတ်ခေါ်ဆွေးနွေးကြတော့မတွေ့ရသေးဘူးတိုင်းရင်းသားပါတီတွေကိုဒီလက်နက်ကိုင်းအင်အားစုတွေကိုသာအဓိကထားပြီးတော့ဆွေးနွေးနေတယ်ဆိုတာလည်းပဲဒါလည်းမေးခွန်းထုတ်စရာလို့ထင်ပါတယ်စောစောတိုင်းညွန်လည်းပြောတယ်ဒီနိုင်ငံရေးပါတီတွေလည်းပါဝင်သင့်တာပေါ့ပါဝင်သင့်တဲ့လူအားလုံးဆိုတဲ့အထက်မှာ
ဟုတ်ကဲ့ပါကိုကျော်စောမိုင်းလေးနိုင်ငံရေးပါတီတွေ ငယ်ပါတီကဘာမှသုံးမွင့်ပါဘူးမနေ့တည်းကပဲကျွန်တော်ပါတီကွန်ဂရက်စ်မှာဆိုမိကွန်ကြောခဲ့ပါတယ်အခုကစီရေးပဲစီပေါ်ပြီးတားကျယ်နေတယ်အလုံးနိုင်ငံတော်စီရေးနဲ့ပဲတိဆောက်တော်ဖြစ်နေတယ်ဒါကကောင်းတဲ့လားလားတော့မဟုတ်ဘူးသူကလည်းဘာမှတန်နိုင်လက်ပုအချင်းကြီးအဲ့လိုဖြစ်နေတော့ဆိုတော့အဒီကတော့တီးလို့ဒီပေါ့ ERO လို့ခေါ်လား EO လို့ခေါ်လားအဲ့ဒီအနာလက်နဲ့ကင်ဖွဲ့နေတယ်ကတော့တီးလေဖို့လူကြတာဘူးနော်ဒါကခုဘက်ကလည်း CEO နဲ့ဒီဘက်ကလည်း CEO နဲ့ဒီတဘောတရားပါပဲကျွန်တော်အဲ့လိုပဲမြင်ပါတယ
်ဟုတ်ကဲ့တစ်ချိန်တည်းမှာပဲNUG ဘက်က NUCC ဘက်ကလုပ်နေတဲ့ Federal ပဋိညင်းဆိုရလည်းပဲကြားပါရယ်အဲ့ဒီဘက်ကလည်းသူတို့ကြိုးပမ်းနေတယ်ဘိုင်းတိုင်းနဲ့ဆွေးနွေးကြီးနိုင်နေတယ်လို့ဆိုပါရယ်အဲ့ဒီဘက်ကအလားအလာကောဘယ်လိုမြင်ပါလဲ
ဒါကကတူတူလို့လုံးပါပဲဒါလည်းစီယုံလေးတစ်ခုပဲလို့ကျွန်တော်မြင်တယ်စီယုံတစ်ခုပဲလို့ဒီအောက်ဘွဲဟိုပြောလဲအောင်ဟုတ်နော်သူအောင်မရတဲ့လူစီဆိုတော့ညောင်းလေးချက်ကိုပြီးတော့လုတ်တယ်လို့ကျွန်တော်မြင်တယ်။ဒါမဲ့ဟိုစီဖိဖိနာတက်မှန်နေဆိုတော့လေကျွန်တော်ကြိုဆိုရပါပါပဲ။ဘယ်လိုပဲဖြစ်ဖြစ်နော်အဲ့ဒီကြီးပဲဖြစ်ဖြစ်နော် SEC ပဲဖြစ်ဖြစ်နော်စီဖိနာမှာမှာကလာလုတ်တယ်ပါ냐ဆိုတော့ကျွန်တော်ကဟိုကြိုဆိုဖက်တယ်ပေါ့နော်။အဲ့လိုမြင်နေရ။ဘလုံးလုံးကျတော့အဖြေကပါလေတော့အခုတော့အရင်ကစိတ်ပေါ်လာတယ်အချင်းချင်းဘယ်လောက်ကြည့်ဟို compromise လုပ်နိုင်ပါလဲအဲ့ဒါကတော့အရင်ကြည့်ရတော့ဖြစ်တယ်ကျွန်တော်တော့မပါနိုင်ဘူးကျွန်တော်ကလည်းအလုပ်အော်တာချီဦးဆိုတော့အဲ့ဒီကဲတော့အော်တာချီတဲ့စိတ်ပေါ်တာတွေကပုံစံလာတဲ့ပြီအကြောင်းလဲဆိုတော့တိုက်ပြင်းပြင်းကသာဆိုးလာပြီရောင်းမှာဆိုရင်တစ်ပြေးနဲ့နေ့တိုင်းနေ့တိုင်းလို့တညာမူရလို့ရပူရအကင်းတော်လေဆိုတော့တရားဥပဒေစိုးမိုးရတဲ့ခြေနဲ့ပြက်ပြားလာတယ်ဆိုလည်းကတော့အားလုံးကစဉ်းစားသိနေတဲ့ချက်ထင်တယ်အလုံးကမမှန်ကန်စဉ်းစားပြီးတော့ကုတိုင်းကြီးကိုကုပြင်းပြင်းသိပြီးလို့
ဥကြဆန္ဒတင်ဆက်တဲ့မြမအရေးသုံးသပ်ချက်အစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါ SNLD ဥက္ကဋ္ဌဦးဆိုင်ညွန့်လွင်နဲ့အတူဆွေးနွေးသုံးသပ်ခဲ့တာဖြစ်ပါတယ
် VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံ line ကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြမဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bing Juru Channel 101ဒါမှမဟုတ်Tancom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါပြီเนา
ะဗီယိုရဲ့ကြာတာရင်းနေမနေ့ပဲအတန်လွင့်စီစဉ်ကိုဆက်လက်နားတော်တာဆင်နေရတာပါခုဆက်လက်ပြီးတော့အပတ်စဉ်ကန္တာတပုတ်ဖြစ်တဲ့ဒေါက်တာတန်းစောတင်ပြတဲ့လူမှုနဲ့ကျန်းမာရေးအစီအစဉ်ကိုနားတော်တာဆင်ရပါမယ်ဒီတစ်ပတ်အတွက်မှာတော့လက်တန်ရှင်ရေးအလေးအထလက်တန်ရှင်ရေးအလေးအကျင့်ကိုလူတိုင်းလိုက်နာကျင့်သုံးလို့ရှိရင်ကျန်းမာရေးအတွက်အကျိုးကျေးဇူးများနိုင်တဲ့အကြောင်းတွေကိုတင်ပြထားပါတယ်ခင်ဗျာ
လက်ဆေးချင်းဟာကျန်းမာရေးအတွက်အများကြီးထောက်ကူဖြစ်စေတာပါ ဆက်ပြနေရေးကိုအသုံးပြုပြီးစနစ်တကျနဲ့မကြာခဏလက်ဆေးပေးမယ်ဆိုရင်ဝမ်ပြက်ဝမ်လျှော်ရောဂါပိုးအသက်ရောင်တဝအေးပိုးနဲ့တန်ကောင်းတွေကိုကာကွယ်ပေးနိုင်တယ်လို့သိရပါတယ်အသက်ရှူလမ်းကြောင်းဆိုင်ရာယောဂါတချို့နဲ့အရေပြားယောဂါတချို့ကိုလည်းကာကွယ်ပေးနိုင်ပြီးမျက်လုံးကုဆတ်ယောဂါတချို့ကလည်းလက်ဆေးချင်းကြောင့်ကုဆတ်ခံရဖို့အခွင့်အရေးရှိအောင်လည်းသွားနိုင်တယ်လို့သိရပါဗျ။လက်ဆေးတာဟာကျန်းမာရေးအတွက်အကျိုးကျေးဇူးများစေတာကြောင့်မကြာခဏလက်ဆေးပေးကြဖို့နဲ့အထူးသဖြင့်အစာမစားမိချိန်အစာစားပြီးချိန်နဲ့အငြင်းကြီးဆွန်ပြီးတဲ့အချိန်တွေမှာလက်ကိုစနစ်တကျမပြတ်မကွက်ဆေးပေးကြဖို့လိုတယ်လို့တမတော်တူဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါဗျ။အဲ
့တော့လက်ဆေးချင်းအပြင်ဆရာတို့ကဒီအစာတောက်ကနေနော်လက်မသက်ရာနေအစာတောက်ကနေတဆင့်ဝင်ရောက်တဲ့ဝန်းလျှောဝန်းပြက်တဲအောင်သားပါအေးပိုးတန်ကောင်းနေကိုဆရာတို့ကအဓိကကာကွယ်နိုင်တယ်။ဒါကြောင့်ဘယ်ချိန်မှာလက်ဆေးရမလဲဆိုတော့အဓိကအဖြစ်တော့ဒီအစားအသောက်မစားခင်မှာလက်ကိုစနစ်တကျဆေးရမယ်နော်။အဲစနစ်တကျဆေးရမယ်ဆိုတော့ရေနဲ့ဆက်ပြနဲ့တန်ရှင်းရေးကိုစနစ်တကျလုပ်ပေးရမယ်။အဲ့တော့ဒီနည်းအဖြစ်ဆရာတို့ကအစားအသောက်တွေကိုကင်တွေတဲ့အခါမှာကိုယ့်ရဲ့လက်မှာပါဝင်နေတဲ့ပိုးမွှားတွေကိုခန္ဓာကိုယ်ထဲမဝင်အောင်တောင်းဒါစီပြသဖြစ်ပါမယ်နော်။ဒါကတော့လူအများစုသိကြတယ်ပေါ့။နောက်တစ်ချက်ကတော့ကိုမိမိဒီနောက်ဖေးသွားတယ်အိမ်သားဝင်တယ်စသည်အားဖြင့်ညစ်ကြေးစွန့်ပြီးတဲ့နောက်မှလည်းပဲပြန်ထွက်လာတဲ့အခါရေနဲ့ဆက်ပြနေတန်ရှင်းလို့ခြင်းအားဖြင့်မိမိရဲ့လက်မှာဘိုးတွေမရှိနေအောင်ဆောင်ရွက်ထားလို့ရတယ်အဲ့တော့ဝန်းရှောဝန်းပြက်နဲ့ပါဇက်သေးအစားအသောက်ကနေဝင်တဲ့နော်ယောဂါတွေကိုတော့လက်ဆေးခြင်းအားဖြင့်ကာကွယ်တယ်ဆိုတာအများစုကသိပြီးသားဖြစ်ပါမယ
်လက်ဆေးခြင်းအားဖြင့်အေးမိတုပ်ကွေးယောဂါအပါအဝင်အသက်ရှူလမ်းကြောင်းဆိုင်ရာယောဂါတချို့ကိုလည်းကာကွယ်ပေးနိုင်တာပါယောဂါဘိုးရှိသူနှာခြေချောင်းဆိုးရာကနေတဆင့်ထွက်လာတဲ့ယောဂါဘိုးတွေဟာပြိပကပစ္စည်းတွေတကားလက်ကင်တွေတယ်လီဖုန်းနဲ့ဇပွဲကုန်တွေပေါ်မှာကက်တင်ကြက်ရှိနေနိုင်ပြီးအဆိုပါယောဂပုတွေကိုကင်မိရာကနေတဆင့်အေးမိတုပ်ကွေးယောဂအပါအဝင်အသက်ရှူလမ်းကြောင်းဆိုင်ရာယောဂတချို့ကူးဆက်ခံရနိုင်တယ်လို့သိရပါဗျ။လက်ကိုမကြာခဏဆေးကြောတန့်စင်ပေးခြင်းအပြင်လက်မှာရှိနေတဲ့ယောဂပုတွေနှာခေါင်းနဲ့ပါးစပ်ကိုမရောက်ရှိအောင်ကာကွယ်ပေးရရောက်ပြီးကူးဆက်မှုကိုရောကြစေမှာဖြစ်တယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါဗျ
။ဒီထက်ပိုရည်ကြည်တာကကိုဆရာတို့မိုးရင်းကာလမှာဖြစ်တဲ့အေးမိတုပ်ကွေးယောဂတွေဟာလည်းပဲဆရာတို့လက်ဆေးချင်းအပြင်ကာကွယ်နိုင်တယ်ဆိုတော့အသက်ရှူလမ်းကြောင်းဝင်တဲ့ယောဂတွေကိုကျွန်တော်တို့ကဘယ်လိုနည်းနဲ့များလက်ဆေးပြီးကာကွယ်နိုင်မှာလဲဆိုတော့အဲ့တော့ဘယ်လိုကာကွယ်နိုင်မှာလဲဆိုတော့ယောဂရှိတဲ့လူတယောက်ကနှာချီပြီးတော့လက်နဲ့အုပ်ပြီးနှာချီလိုက်တယ်ဆိုရင်သူ့ရဲ့လက်မှာ virus ပိုးတွေတွေ့သွားမယ်အဲ့တော့လက်ကင်ဘူးတို့เนาะသူ့ရဲ့လက်နဲ့ထိတွေ့တဲ့ပစ္စည်းပစ္စယတွေကိုဆရာတို့ယောဂမရှိတဲ့လူကသွားကင်တွယ်မိမယ်ဆိုသူ့လက်မှာခန္ဓာကတုပ်ကွေး virus ပိုးတွေကပါဝင်သွားမယ်အဲ့တော့လက်ကိုမကြာခဏဆေးတဲ့လူเนาะဆိုလို့ရှိရင်စားတော့စားကန်ဒီမှာလက်ဆေးတဲ့သူဆိုလို့ရှိရင်ကိုယ့်ရဲ့လက်မှာကမတော်တဆရောက်ရှိနိုင်တဲ့တုပ်ကွေး virus တွေကမရှိတော့ဘဲနဲ့ကင်းစင်နေမှာဖြစ်ပါတယ်အဲ့တော့အဲ့လိုကင်တွယ်မိတဲ့တော့ပိုးရှိနေတဲ့လက်နဲ့ဆရာရဲ့နှာခေါင်းသားကိုအကြောင်းမျိုးမျိုးနဲ့ရောက်သွားတဲ့အချိန်မှာရှူဆိုင်မိလို့ရှိရင်လက်မဆေးတဲ့အတွက်ကြောင့်လက်မှာကပ်နေသောတုပ်ကွေး virus ပိုးကခန္ဓာကိုယ်ထဲကိုဝင်ရောက်သွားနိုင်ပါတယ်ဒါကြောင့်ဆရာရဲ့လက်ဆေးခြင်းအပြင်အစာတောက်ကနေဝင်တဲ့ယောဂဝန်းလျှောဝန်းပြက်ယောဂတွေသာမကဘူးသက်ရှိလမ်းကြောင်းနဲ့ဆက်ဆက်သောတုပ်ကွေးအိမ်မိဖြားနာခြင်းမှလည်းကာကွယ်ပေးနိုင်တဲ့အတွက်လက်မကြာခဏဆေးတာအစာတောက်မစားခင်လက်ဆေးတာကိုယ့်ရဲ့ဒီအိမ်သားကနေထွက်လာတဲ့အခါမှာတန်ရှင်းတကူရေးတန်ရှင်းလုပ်ပြီးတဲ့အခါမှာလက်ကိုစနစ်တကျဆေးခြင်းအပြင်ဒီယောဂတွေဖြစ်ပွားမှုကာကွယ်နိုင်မှာဖြစ်ပါတယ
်လက်တန်ရှင်းဟာလွယ်လွယ်ကူကူလုပ်ဆောင်နိုင်ပြီးငွေကုန်ကြေးကြလဲတက်တာတဲ့ယောဂကာကွယ်နည်းတစ်ခုဖြစ်ပါတယ်လက်တန့်ရှင်းမှုအားနည်းတဲ့သူတွေအနေနဲ့လက်တန့်ရှင်းရေးကိုအလေးချင်းတစ်ခုဖြစ်လာအောင်လိုက်နာကျင့်သုံးကြရမှာပါ။ခလေးငယ်လေးတွေကိုလည်းကျောင်းနေအရွယ်ငယ်စဉ်ကလေးကလက်တန့်ရှင်းရေးကိုဂရုစိုက်ဖို့လေ့ကျင့်သင်ကြားပေးကြရမှာဖြစ်ပါတယ်။လက်တန့်ရှင်းရေးလေ့ကျင့်ကိုလူတိုင်းလိုက်နာကျင့်သုံးရင်ကျန်းမာရေးအတွက်အကျိုးကျေးဇူးများစေနိုင်မှာဖြစ်တဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်။ကျွန်တော်တန်းဆိုပ
ဒေါက်တာတန်းစောတင်ပြတဲ့လူလူနဲ့ကျန်းမာရေးအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါခင်ဗျာလက်တန်ရှင်ရေးလှုပ်ခြင်းအလေးအချင်းလှုပ်ခြင်းအပြင်ကျန်းမာရေးအကျိုးရှိနိုင်တဲ့အကြောင်းတွေကိုဆွေးနွေးတင်ပြခဲ့တာပါအခုဆက်လက်ပြီးတော့အားကစားကဏ္ဍကိုတင်ပြပါတော့မယ်ခင်ဗျာစပိန်နိုင်ငံရီယယ်မက်ဒရစ်အသင်းကတော့ဥရောပချန်ပီယံလိဂ်ဖလားကို14ချိန်မြောက်ရရှိသွားပြီဖြစ်ပါတယ်တိုက်တိုက်တန်တန်ရရှိတာဖြစ်တယ်လို့ရီယယ်မက်ဒရစ်နီးပြအန်ချီလော့တီကပြောဆိုပါတယ်ဒီအကြောင်းအရာနဲ့ပတ်သက်ပြီးတော့အခုတစ်ပတ်အားကစားကဏ္ဍမှာကိုရနိုင်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
။ Global Champions League ဖလားဘောလုံးပွဲမှာတော့ Real Madrid အသင်းနိုင်ရပြီးတော့ Champions League ဖလားကို14ဒေမြောက်ပိုဆွဲသွားခဲ့ပါပြီ။ Champions League Final ကိုပြင်းစနိုင်ငံ Paris မြို့က Stade de France ကွင်းကြီးမှာမေလ28ရက်နေ့ကကစားခဲ့ကြပြီးတော့ Real Madrid နဲ့ Liverpool တို့ဂိုးလူခဲ့ကြတာပါ။ဒီဘက်ကိုအားပေးဖို့အတွက်လေဝူပရိသတ်9000ကျော်ပဲရစ်မြို့ကိုသွားခဲ့ကြပြီးတော့ပရိသတ်တွေများလွန်လာကြောင်းပွဲမစခင်မှာကွင်းထဲဝင်ဖို့အချိန်မမီတာတွေနဲ့တခြားပြဿနာတွေဖြစ်ခဲ့တာကြောင့်
လူဦးပရိသတ်တွေနဲ့လုံခြုံရေးတွေထိတိုက်တွေးခဲ့ကြပြီးတော့ပွဲကိုလည်း38မိနစ်လောက်ရွှေ့ခဲ့ရပါတယ်ပရိသတ်တချို့ကတော့ချန်စီယိုကျော်ဝင်တာတွေလက်မအတူတွေနဲ့ဝင်ဖို့ကြိုးစားတာတွေလည်းရှိခဲ့တာကြောင့်ပြင်သစ်ရဲတွေကမျက်ရည်ပုံသုံးပြီးနေနေတဲ့အထီးလည်းဖြစ်ခဲ့ပါတယ်ဒီဘက်မှာတော့ Real Madrid ကလီဗာပူးကိုတကူကိုမရှိနဲ့အနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။လီဗာပူးက Real ကိုဖိကစားပြီးတော့ဂိုးသွင်းခွင့်နဲ့အတော်များများရခဲ့ပေမဲ့လည်း Real ကိုသမားကိုတွားလက်ဆွမ်းပြခါခွဲသွားခဲ့လို့လီဗာပူးဂိုးမရပဲ Real အတွက်တလုံးတည်းသောအနိုင်ဂိုးကိုတော့တိုက်စစ်မှု Vinicius က59မိနစ်မှာသွင်းပေးခဲ့တာပါ။ဒီပွဲနိုင်လိုက်တာကြောင့် Real အသင်းဟာ Champions League ဖလားကို14ကြိမ်မြောက်ပိုဆွဲသွားပါတယ်။Real Nibia Ancelotti ကတော့သူတို့အသင်းဟာထိုက်ထိုက်တန်တန်အနိုင်ရတာဖြစ်တယ်ဆိုပြီးတော့ပွဲအပြီးမှာပြောလိုက်ပါတယ
် Esta Copa ha sido la más difícil, sí, por cierto. Pero creo que nos ha ayudado el hecho que nadie pensaba que se podía llegar.
Ti Champions League flagaro ke ke shou twei song bwe so ra ga ro te ja wa de. Da mai chano lu nai me so ra bdu ga ma ma tin ja be. Di chek ga le chano lu nai mo athauk gu phet ke bi. Da be chano lu gu yau chin mu ri ne အရှုံးမပြေပဲတိုက်ပွဲဝင်ဖို့စိတ်ဓာတ်ဖြစ်စေခဲ့ပါလေပြီးတော့ကစားသမားတွေဂျာတာဆာတာဖြစ်အောင်လုပ်နိုင်ခဲ့ပြီးကစားသမားတူချင်းရဲ့ရည်သွေးကလည်းချန်ပီယံဖြစ်ဖို့အတွက်အဓိကကြားတဲ့အချက်တစ်ခုဖြစ်စေခဲ့ပါလေကျွန်တော်တို့နိုင်တာထိုက်တန်တယ်လို့ထင်ပါတယ်ဒုတိယအဆင့်ရှုံးထွက်မှာကလေးကကျွန်တော်တို့ပွဲချက်ပြီးတော့ခက်ခဲခဲကစားခဲ့ရပြီမဲ့ကျွန်တော်တို့ဘယ်တော့မှရှုံးမပြေခဲ့ပါဘူ
းလေဦးသွင်းခြေစွမ်းပြခဲ့ပြီမဲ့ဒီပွဲရှုံးတာနဲ့ပတ်သက်ပြီးတော့လေဦးနီးပြယာဂင်ကလော့ပြောတာကတော့
So after the game, Minnesota stats was 50-50 possession. So we had a lot more
Webby ရဲ့အချိန်မှာတော့ဘောလုံးပိုင်ဆိုင်မှုက90%လောက်ပါပဲ။ဒါပေမဲ့ကျွန်တော်တို့ကဂိုးသွင်းခွင့်ပိုရတယ်လို့ပိုပြီးတော့လေဂိုးပေါက်ကိုချင်းချောင်းနိုင်ခဲ့ပါတယ်။ဒါပေမဲ့အရေးကြီးဆုံးအချက်ကတော့ Madrid ဘက်မှရှိနေခဲ့ပါတယ်။သူတို့ကဂိုးသွင်းနိုင်ခဲ့ပြီးကျွန်တော်တို့ကမသွင်းနိုင်ခဲ့ပါဘူး။ဒါကအလွယ်ဆုံးရှင်းပြတာပါပြီးတော့ဒီ final မှာအကောင်းဆုံးကစားသမားကဂိုးသမားဆိုတော့ဒီပွဲကတခုခုမှားနေတာဒါမှမဟုတ်တစ်ဖက်အသင်းကတခုခုမှားနေပါပြီကျွန်တော်တို့တကယ်ကိုအပိုင်ကန်သွင်းခွင့်၃ချိန်ရခဲ့ပြီးဒါတွေကိုကူတော့စ်ကအမခံကာကွယ်သွားခဲ့တာပ
ါဒီ final ပွဲမှာလီဗာပူးအသင်းဟာ24ချိန်ကန်သွင်းခဲ့တာမှာ6ချိန်တိတိ6ပေါက်ထည့်ခဲ့ပေမဲ့ Real ကတော့ဂိုးသွင်းခွင့်4ချိန်ရပြီးတော့2ချိန်သာ6ပေါက်ထည့်ခဲ့တာပါဒီဘက်နဲ့ပတ်သက်ပြီးတော့ Soccer Follow Channel အ Editor ချုပ်ကိုကျော်ကျော်မျိုးဟန်ကတော့အခုလိုသုံးသပ်ပါတယ
်။ Liverpool ရော Real Madrid ရောသူ့ Champions League ဘောလုံးပွဲမှာနှစ်သင်းစလုံးဆန်းဆောင်မှုကောင်းခဲ့ပါတယ်။အဲ Liverpool လည်းအသင်းလိုက်ကစားဟန်ကောင်းတယ်လို့ Real Madrid ကလည်းသူကစားကွက်နဲ့အဝင်အောင်သူတူးချင်းစီကောင်းပြီးအသင်းလိုက်ကစားဟန်လည်းကောင်းမွန်ခဲ့တယ်။အထူးသဖြင့်တော့သူအားလုံးသိကြတဲ့အတိုင်းပဲဒီကုတ်တွိုက်လက်ဆွမ်းပြခဲ့တာကပွဲအဖြစ်ကိုတော်တော်လေးရိုက်ခတ်တယ်လို့ဆိုရမှာပါဒီမာလေးနဲ့ဆာလာအပိုင်ကံသွင်းချက်တွေကိုကုတ်တိုက်ကောက်ခွေခဲ့ပြီးလီဗာပူးဥဆောင်ကိုမရခဲ့တာကလည်းတော်တော်လေးလီဗာပူးအတွက်နစ်နာတယ်လို့ဆိုရမှာပါအဲဗီနီစီယပ်စ်ကဒီအာနိုကိုလှုပ်ရှုပ်စေခဲ့ပြီးရီယဲဂိုးရသွားတာကလည်းဒီအာနိုရဲ့အမားလို့တောင်ဆိုရမှာဖြစ်ပါတယ်
ဒီဘက်မှာလက်စွမ်းပြခဲ့တဲ့ Real Goodma ကိုတွားကတော့ဒီပွဲမှာသူအကောင်းဆုံးကာကွယ်နိုင်လိုက်တာကမာနေရဲ့ခံချက်ဖြစ်တယ်လို့ပြောလိုက်ပြီးအင်္ဂလိပ်မီဒီယာတချို့ဟာလည်းသူ့ကိုမလေးမစားလုပ်ခဲ့တယ်ဆိုပြီးတော့ပွဲပြီးမှဝေဖန်လိုက်ပါတယ
် And the other part I think there was a magazine in March
ဒီကနေ့မလာတော့ဗစ်ဒိန် 442 magazine ထဲမှာကမ္ဘာအကောင်းဆုံး Goodma 10ယောက်ဆိုပြီးပြောတဲ့အထဲမှာကျွန်တော်မပါပါဘူးဘာကြောင့်လဲတော့မသိပါဘူးဒါပေမဲ့ဒါကကျွန်တော်ပုံမှန်မလေးစားသလိုမျိုးပါသူတို့ကျွန်တော်ကိုနံပါတ်1နေရာမှာထားရမယ်လို့ကျွန်တော်မဆိုလိုပါဘူးဒီလိုမထားလို့လည်းဘာမှမဖြစ်ပါဘူးတကယ်ကောင်းတဲ့ကိုယ်သမားတွေရှိပါတယ်အယ်လီဆန်တို့မန်ဒီတို့နောက်အော့ဖ်လက်တို့အဲဒါဆန်တို့ရှိပါတယ်ဒါပေမဲ့ဒီဘောလုံးဝဲရာသီမျိုးမှာအကောင်းဆုံး10ယောက်ထဲမှာမထည့်တာကတော့ထူးဆန်းပါတယ်ပြီးတော့မနေ့ကဆိုလဲအင်္ဂလန်ဘက်ကနေရေစရာကောင်းတာတွေတွေ့ရပါတယ်ကျွန်တော်တင်တာကတော့ချယ်ဆီကနေထွက်လာတယ်လဲဆိုင်ပါလိမ့်မယ်ကျွန်တော် Chelsea နဲ့ Premier League နှစ်ကြိမ်ရတယ်။ဒါပေမဲ့ဒီကိုပြောင်းလာပြီးတဲ့နောက်ပထမနေ့ကျွန်တော်အကောင်းဆုံးအနေထားမဟုတ်တော့ Chelsea နဲ့ Premier League ရတာကိုလည်းအတိအမှန်မပြုကြပဲအတော်များများကကျွန်တော်ကိုလောင်ကြပါလေ။ဒါပေမဲ့အခုကျွန်တော်အနိုင်ရပြီးတော့ Champion ဖြစ်သွားပြီဆိုတော့တကယ်ကိုကောင်းတဲ့တုံ့ပြန်မှုပ
ါ။ဒီရက်ဟာ Champions League ကိုနိုင်လိုက်တဲ့အတွက်ဒီနေ့မှာ Spain La Liga အမပေး Champions League ရောဥရောပ Champions League လားနှလုံးရသွားကြတာဖြစ်ပါတယ်။အနည်းငယ်လေးကတော့ Real Team မတွေ့မျိုးကိုပြန်ရောက်တဲ့အချိန်မှာ Barca နဲ့မျိုးမှာလှည့်ပြီးတော့အောင်ပွဲခံခဲ့ကြပြီးပရိသတ်တွေလည်းအကြီးအကျယ်ကြိုးစားဂုဏ်ပြုခဲ့ကြတာပါ ရပ်ပတ်မှာတော့ Real အသင်းဟာဘန်နိုဘိုခွင်းကြီးမှာထပ်အောင်ပွဲခံခဲ့ပြီးတော့အသင်းကောင်းဆောင် Marcelo ကတော့ Real ကနေထွက်တော်မှာဖြစ်လို့ပရိသတ်တွေကိုနှုတ်ဆက်ခဲ့ပါတယ်Real Madrid အသင်းက Madrid မြို့မှာအောင်ပွဲခံခဲ့တဲ့တစ်ချိန်တည်းမှာပဲ Liverpool အသင်းကလည်း Champions League Final မှာရှုံးပေမဲ့ဒီနေ့ဘောလုံးရာသီမှာ FA ဖလားနဲ့ Carabao ဖလားနှလုံးရခဲ့တာကြောင့်အသင်းကနေနေ့က Liverpool မှာအောင်ပွဲခံခဲ့ကြပါတယ် Liverpool နီးပြရခင် Club ကတော့ Liverpool အသင်းဟာ Champions League Final မှာရှုံးပေမဲ့ပရိသတ်တွေဟာဒါကိုစိတ်မပြတ်ပဲဒီဘောလုံးရာသီမှာဖလားနှလုံးရခဲ့တာကိုအောင်ပွဲခံခဲ့ကြတဲ့အတွက်ကမ္ဘာအကောင်းဆုံးအသင်းဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ် Real Madrid အသင်းဟာ Champions League ကိုအခုလိုထပ်ပြီးတော့ဝင်ဆွဲလိုက်တာကြောင့်အခုဆိုရင် Champions League ပလားကို14ချိန်နဲ့အများဆုံးရပြီးအောင်မြင်ဆုံးအသင်းအဖြစ်နဲ့နောက်ထပ်3ချိန်ထပ်တင်နိုင်ခဲ့သလို Real အသင်းရဲ့နီးပြ Ancelotti ဟာလည်း Champions League ပလားကို4ချိန်ဝင်ဆွဲပြီးတော့ Champions League သမိုင်းမှာအောင်မြင်ဆုံးနီးပြတယောက်ဖြစ်လာခဲ့တယ်ဆိုတာတင်ပြရင်လည်းပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
ကိုရနိုင်တင်ဆက်တဲ့အားကစားကဏ္ဍအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါခင်ဗျာတော်တာရှင်များခင်ဗျာ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဒေသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ကိုစာရေးသားဆက်သွယ်နိုင်ပါတယ်အီးမေးလ်ကနေတဆင့်ရေးသားနိုင်ပါတယ်ရေးသားပေးပို့ရမယ့်အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ် VOA ရဲ့အသံနဲ့အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုနားလောင်အောင်တင်ပြပေးပါဦးမယ်ခင်ဗျာ
ယူကရိန်းနိုင်ငံနဲ့ရုရှားတို့ကြီးကြောစစ်ဆင်နွှဲနေတာလေးလာတဲ့ရောက်လာချိန်မှာပဲယူကရိန်းအတွက်ပို့ပြီးတော့အဆင်မြင်တဲ့ rocket စနစ်တွေနဲ့ခရယာမီကြောက်တွေကိုဒေါ်လာတန်း900ဖို့ပေးပို့သွားမယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပို့ဒိုနေမှာပြောပါတယ်ရုရှားပိုင်နဲ့နေမြေတဲ့အမေရိကန်လက်နက်တွေနဲ့ပြစ်ခတ်တိုက်ခိုက်တာမျိုးမလုပ်ဘူးလို့ယူကရိန်းဘက်ကအာမခံထားပါတယ်လို့လက်သမ္မတအင်ဂျီရောကပြောပါတယ်ရုရှားတို့ရဲ့ရန်ကနေသူတို့ပိုင်နဲ့မြေတွေကိုကာကွယ်နေတဲ့ယူကရိန်းအတွက် rocket ပြစ်လို့တဲ့အဆင့်မြင့်စနစ်တွေနဲ့လက်နက်ခရယာတွေပေးပို့သွားမယ်လို့ပို့ထူးနေကထုတ်ပြန်ချက်မှာသမ္မတဘိုင်ဒန်ကပြောထားပါတယ်လွတ်လပ်မှုအတွက်တိုက်ပွဲဝင်နေကြတဲ့ယူကရိန်းကိုသမိုင်းဝင်အကူအညီတွေပေးအပ်ရင်းကမ္ဘာကြီးကိုအမေရိကန်ကဆက်ပြီးတော့ဦးဆောင်သွားမယ်လို့လည်းကြေညာချက်မှာပြောထားပါတယ်ရုရှားတပ်ဖွဲ့တွေဟာယူကရိန်းနိုင်ငံအရှေ့ပိုင်းဆီဘရိုဒေါနက်စ်မြို့ကိုပို့ထုံးနေမှာလက်နက်ကြီးတွေနဲ့ဆက်မပြတ်တိုက်ခိုက်နေပြီးတော့လူဟန်စ်ဒေသအုပ်ချုပ်ရေးမှူးကတော့လက်ရှိမှာမြို့ရဲ့80ရာခိုင်နှုန်းကိုရုရှားတပ်ဖွဲ့တွေထိန်းချုပ်ထားပြီးလို့ဝန်ခံပြောဆိုပါရဲတအပြင်အရသာတွေကဲထုတ်ပေးတဲ့အစီအစဉ်ကိုလည်းရပ်ဆိုင်ထားတယ်လို့လည်းပြောပါရဲတချို့ယူကရိန်းတပ်ဖွဲ့တွေဟာရုရှားတပ်ဖွဲ့တွေကိုခုခံတိုက်ခိုက်နေကြဆဲဖြစ်ပြီးတော့တချို့ယူကရိန်းတပ်ဖွဲ့တွေကတော့ဆုတ်ခွာသွားပြီဖြစ်ကြောင်းလည်းလူဟန်စ်ဒေသအုပ်ချုပ်ရေးမှူးဟီဒိတ်ကပြောပါရဲလူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုလှုပ်ဆောင်ပေးဖို့ကတော့ဖြစ်နိုင်တော့ကြောင်းလဲသူက Telegram မှာရေးသားထားပါတယ်။ဒါပေမဲ့ Luhansk ဒေသ Lishushansk မြို့ကိုတော့ Russia တပ်ဖွဲ့တွေရောသူ့ကိုထောက်ပံ့ပေးထားတဲ့ခွဲတော်ရေးသမားတပ်ဖွဲ့တွေရောသိမ်းပိုက်နိုင်ခြင်းမရှိသေးပဲ Ukraine တပ်ဖွဲ့တွေကအပြည့်အဝထိန်းချုပ်ထားတယ်လို့လည်းသူကပြောပါတယ်။ Russia ဟာ3လကြာထိုးစစ်ရဲ့အစောပိုင်းမှာ Ukraine သမ္မတ Vladimir Zelensky ကိုအစိုးရကိုဖြုတ်ချတာမြို့တော် Kiev ကိုသိမ်းပိုက်ရေးအစီအစဉ်မအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက် Ukraine နိုင်ငံရဲ့အရှေ့ပိုင်းစစ်မှုလုပ်ငန်းတွေရှိရာ Donbas ဒေသကိုထိန်းချုပ်ရေး Russia ရဲ့ရည်မှန်ချက်အတွက် Severodonetsk ဒေသသိမ်းပိုက်နိုင်ရေးဟာအလွန်ကိုအရေးကြီးနေတာဖြစ်ပါတယ်ယူကရိန်းစစ်ပွဲကြောင့်ဆန္ဒရိက္ခာပြဿနာတွေပိုးပြီးတော့ကြီးထွားလာခဲ့တာကနေအနေငယ်သက်တာရော့ပါလာနိုင်ကြောင်းကုလသမဂ္ဂအတွင်းမှချုပ်အန်တိုနီယိုဂူဒရက်စ်ကဗိုလ်ထုနေမှာပြောပါရယ်ချက်ချင်းလက်ငင်တိုးတက်မှုတွေထွက်လာမှာမဟုတ်ပဲအချိန်တော့ယူရမယ်လို့လည်းသူကပြောပါရယ်စစ်ပွဲကြောင့်စစ်မှုဆောင်ကနေစစ်ဆောင်ကနေကောက်ပဲသီးနှံတဲ့ဓာတ်မြေဩဇာတင်းမှုမှုကိုအဟန့်အတားဖြစ်စေတာပါဒါအပြင်ရုရှားနဲ့ယူကရိန်းတို့ပေါင်းကမ္ဘာပေါ်မှာဂျုံထုတ်လို့ရောင်းချမှုကတတိယအများဆုံးဖြစ်ပြီးတော့အဲ့ဒီထဲမှာရုရှားနိုင်ငံကကမ္ဘာမှာဓာတ်မြေဩဇာထုတ်လုပ်တဲ့အဓိကနိုင်ငံလည်းဖြစ်ပါတယ်မြန်မာနိုင်ငံမှာအိုးအိမ်တွင်အိုးအိမ်ဆုတ်ခွာထွက်ပြေးနေကြရတဲ့အမျိုးသားအမျိုးသမီးနဲ့ကလေးငယ်အရေအတွက်ဟာအခုချိန်မှာတသန်းကျော်ထိရောက်ရှိလာကြောင်းကုလသမဂ္ဂရဲ့လူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးဦးချာကပြောဆိုကြောင်းကုလသမဂ္ဂအတွင်းမှုချုပ်ပြောခွရာစတီဗန်ဒူဂျာရက်ကပို့ထုတ်နေမှာပြောပါရယ
်တရင်ချင်းချုပ်တွေကိုနိုင်လောင်ကပြောပြသွားတာပါခင်ဗျာဒီကနေ့အတန်လွင့်စီစဉ်တွေကိုတာဝန်ယူခဲ့သူတွေထဲမှာထုတ်လို့ရေးမှုဖြစ်နေကကိုရဲမုံကတာဝန်ယူခဲ့ပါတယ်အတန်ဖန်းတဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဂျင်ဘီကိုနက်ဇူပဲအတားရဲ့ဖြစ်ပါတယ် VOU နာတော်တာစင်တဲ့အတွက်ကျေးဇူးထူးတင်ပါတယ်သောတာရှင်များလည်းဘေးရန်နဲ့ကင်းဝေးကြပါစေကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ
Thank you. This program has come to you from the Voice of America, Washington.